to the Voice of America in Burmese.
Minglama ne khin ba shin. Washington Mirror View American Tangani 2020 May 9 ye Shani ni manak khin season rwe go Myanmar Sanrojin min ne 6 na yi ga ni 9 na yi thi line no meter 24 40 ne 51 line lam meter 190 ro ga ni thon twin pe ni ba bi.ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကဘာတလွားကိုရိုနာဗိုင်းရပ်စ်ကာယောဂါတံခံစားနေရချိန်မှာအမုန်းတရားတွေပွားနေကြကြောင်းနဲ့ဒီယောဂါတိုက်ဖျက်ရေးအတွက်တကဘာလုံးကဝိုင်းဝန်းကြိုးပမ်းကြဖို့ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ကတောက်ကြနေမှာသတိပေးလိုက်ပါတယ်။ဒီကာယောဂါကဆူနာမီရေလိုင်းလိုအမုန်းတရားတွေနိုင်ငံခြားသားမလိုလားမှုတွေတယောက်နဲ့တယောက်အပြစ်တင်တာတွေနဲ့အကြောက်တရားဖြစ်အောင်ချက်ကားပြောဆိုမှုတွေကိုပြန့်ပွားစေတဲ့အတွက်ဒီချိန်မှာဒီကာယောဂအန္တရာယ်ကိုအတက်နိုင်ဆုံးအတူတကွပူပေါင်းဖြေရှင်းချဖို့လိုနေပြီလို့လည်းပြောပါတယ်။ရွှေပြောင်းအခြေချသူတွေနဲ့ဒုက္ခသည်တွေဟာဒီယောဂကိုပြန်ပွားစေတဲ့အရင်းမြစ်ဖြစ်နေဝေဖန်အပြစ်တန်ခံရပြီးသူတို့ကိုစိတ်ကုသခွင့်ညင်းဆိုတာတွေရှိနေကြောင်းနဲ့အခုချိန်မှာဒီလိုအမုန်းတရားတွေကိုတိုက်ဖျက်ဖို့အတွက်ခွန်အားတွေရအောင်လှုပ်ဆောင်ဖို့လည်းပန်ကြားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးအကူဆက်ခံရသူဟာအမေရိကန်နိုင်ငံမှာတောက်ကြံတွေကတသန်း 2,000 ကျော်နဲ့တည်ဆောင်းရသူက 9,000 ခွဲကျော်သွားပြီလို့ American နိုင်ငံ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။နှစ်ပေါင်း 300 အတွင်းအဆိုးအဆုံးစီးပွားရေးကတ်ဆိုင်တဲ့အခြေအနေရှိနေတဲ့ Britain နိုင်ငံကိုဝန်ကြီးချုပ် Boris Johnson ကနောက်လာလောက်ထိဆက်ပြီး Coronavirus အတွက်ပြည်ပင်တားမြစ်မှုတွေလုပ်မှာကိုသူ့ကက်ဘိနက်အဖွဲ့ဝင်တချို့ကစိတ်ပျက်နေကြပါတယ်။အဆိုးအအနေနဲ့အခုချိန်မှာနိုင်ငံစီးပွားရေးကိုဦးစားပေးဖို့လဲအခြေအတင်ပြောဆိုနေကြတာပါ။ကဗင်နဝင်ကြီးတွေနဲ့တချို့ရှေးဆန်တဲ့ conservative တွေကတော့ဝင်ကြီးချုပ်အနေနဲ့အ ਨੇ ဆုံးတော့တားမြစ်ချက်တွေကိုဘယ်နေမှာဘယ်ဆင့်နဲ့ဘယ်လို short ချပေးမယ်ဆိုတော့ကိုအချိန်ဆရာထုတ်ပြန်ပေးဖို့အတွက်တိုက်တွန်းနေတာပါ Britain အတွက် coronavirus ကာယောဂါဆိုင်ရာကန့်သတ်မှုတွေနဲ့ပတ်သက်ပြီးအပြောင်းလဲတွေလုပ်မှာကိုဝင်ကြီးချုပ် Johnson ကတနင်္ဂနွေနေ့မှာချပြဖို့အတွက်စီစဉ်နေတာပါအိနေချင်းအခြားဥရောပနိုင်ငံတွေကတော့ကာယောဂါဆိုင်ရာကန့်သတ်မှုတွေကိုလင်းလင်းမြန်မြန်နဲ့ short ချပေးနေတာဖြစ်ပါတယ်ကမ္ဘာစီးပွားရေးမကြုံစဘူးကျဆင်းနေတာနှစ်လလောက်ရှိလာချိန်မှာတော့အမေရိကန်ရဲ့အလုပ်လက်မဲ့ဥယျာဉ်ဟာ 14.9 ရာခိုင်နှုန်းထိထိုးတက်သွားတဲ့အတွက်ဒါဟာဥရောပနဲ့တခြားဖွံ့ဖြိုးတဲ့ဂျပန်ဗြိတိန်တို့လိုနိုင်ငံတွေနဲ့အများကြီးပိုများသွားတာဖြစ်ပါတယ်။မကြသေးခင်လတွေတုန်းကပဲအမေရိကန်ရဲ့အလုပ်လက်မဲ့နှုန်းဟာ 3.5 ရာခိုင်နှုန်းနဲ့နှစ်ပေါင်း90အတွင်းအလုပ်လက်မဲ့အ ਨੇ ဆုံးဖြစ်ခဲ့တယ်လို့ဖြန့်မြန်အလုပ်လက်မဲ့နှုန်းက 6.2 ရာခိုင်နှုန်းရှိတဲ့ဥရောပတမကနိုင်ငံတွေနဲ့စာရင်အများကြီးတာနေတာဖြစ်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအလုပ်လက်မဲ့ခန်းစားခွင့်လျှောက်ထားသူက 3.2 တန်းရှိတယ်လို့အလုပ်သမားဝန်ကြီးဌာနကထုတ်ပြန်လာကြအခုဆိုလျှောက်ထားသူပေါင်း 33 တန်းခွဲရှိလာပြီဖြစ်ပါတယ်။ဒီကာယောဂါဖြစ်ပွားတဲ့အခါအမေရိကန်အစိုးရကပုဂ္ဂလိကစီးပွားရေးလုပ်ငန်းလုပ်ကိုင်နေသူတွေအတွက်ငွေချထားပေးခဲ့တာဖြစ်ပြီးလုပ်ငန်းတွေမလဲပတ်နိုင်တဲ့အလုပ်တွေရပ်ဆိုင်းသွားတဲ့အခါအလုပ်သမားတွေအလုပ်လက်မဲ့ဖြစ်ကုန်ကြတာပါဥရောပနိုင်ငံတွေမှာတော့ဒီနှစ်ထဲအလုပ်လက်မဲ့နှုန်း 9.5 ရာခိုင်နှုန်းတက်နိုင်တယ်လို့ဥရောပကော်မရှင်ရဲ့ခန့်မှန်းချက်ကိုဗုဒ္ဓဖူးနေကထုတ်ပြန်ပါတယ်ဥရောပနိုင်ငံတွေမှာပုဂ္ဂလိကကုမ္ပဏီတွေကအလုပ်သမားတွေအစိုးရကလစာထောက်ပံ့ပေးတာကြောင့်အလုပ်လက်မဲ့ခန်းစားခွင့်လျှောက်ထားသူကအမေရိကန်နိုင်ငံလိုတဟုန်တိုးများမလာတာဖြစ်ပါတယ်ဒုတိယကမ္ဘာစစ်ကြီးပြီးဆုံးတဲ့85နှစ်မြောက်ထိမ့်မှန်တွေကိုဥရောပတလွှားတောက်ကြနေမှာကျင်းပကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ခန္ဓာတွေဟာအရင်နှစ်တွေလိုကြီးကြီးကျယ်ကျယ်တော့မကျင်းပနိုင်ပါဘူး။ဗြိတိန်မှာတော့နိုင်ငံထဝန်း2မိနစ်ကြာငြိမ်ငြိမ်လေးရပ်ပြီးဒုတိယကမ္ဘာစစ်ကြီးပြီးဆုံးတဲ့နေ့ကိုဂုဏ်ပြုခဲ့ကြပါတယ်။လွန်ခဲ့တဲ့85နှစ်မေလ10ရက်ကမဟာမိတ်နိုင်ငံခေါင်းဆောင်တွေကိုနာစီတပ်မှုတွေကလက်နက်ချအညံ့ခံကြောင်းလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဂျာမနီနိုင်ငံမှာလည်းဒုတိယကမ္ဘာစစ်ကြီးပြီးဆုံးတဲ့နေ့ဟာနာဇီအာဏာရှင်လက်အောက်ကဂျာမနီလွတ်မြောက်တဲ့နေ့ဖြစ်နေခြင်းပါလေရှိပြီးအခမ်းအနားကိုဝန်ကြီးချုပ်အင်္ဂလာမာကယ်နဲ့သမ္မတဖရန့်ခ်ဝေါ်လ်တာစတိုင်မီယာတို့တက်ရောက်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှာတော့သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတဂရိုတို့ဟာအသက်66နှစ်ကနေအသက်တရာကြာစစ်ပြန်စစ်မှုထမ်းဟောင်းကြီး9ဦးတို့နဲ့အတူဒုတိယကမ္ဘာစစ်အထိမ့်မှန်နေရာမှာခြင်းပါတဲ့ပွဲကိုတောက်ကြံနေကဂုဏ်ပြုတက်ရောက်ခဲ့ပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းလိုမီတာ24 kHz 12.3 9လိုမီတာ40 kHz 8.3 9လိုမီတာ51 kilohertz 98.5 နဲ့ဖိုင်လမီတာ190 kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရဲမထုံမှာသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံမှာမေလ၈ရက်တောက်ကြံနေ့အတွက်ဓာတ်ခွဲနမူနာစုစုပေါင်း982ခုမှာကိုဗစ် -19 ကူးစက်တဲ့နောက်ထပ်ဓာတ်ခွဲအတည်ပြုလူနာတူတွေ့ရှိတဲ့အကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့တောက်ကြံနေ့ည10နာရီချိန်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်စုစုပေါင်းဓာတ်ခွဲနမူနာ982ခုကိုစစ်ဆေးခဲ့ပြီးအခုလိုအတည်ပြုလူနာတဲ့တူကိုတွေ့ရှိခဲ့တာပါဒါကြောင့်မေလ၈ရက်တောက်ကြံနေ့ညအထိမြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်သူစုစုပေါင်း198ရောက်ရှိသွားပြီဖြစ်ပါတယ်အခုနောက်ဆုံးယောဂဘုကုသတူအဖြစ်တက်ခွဲတည်ပြလိုက်သူဟာရောင်တိုင်းဒေသကြီးအင်းစိန်မြို့နယ်ကအသက်84နှစ်အရွယ်အမျိုးသမီးဖြစ်ပါတယ်။သူဟာယောဂကုသတူတွေအဖြစ်အစောပိုင်းကကျင်းညာထားသူတွေနဲ့ထိတွေ့မှုရှိသူဖြစ်ပြီးအင်းစိန်ပြည်သူစေယုံကြီးမှာသွားလာကန့်သတ်ထားရှိသူတူဖြစ်တယ်လို့လည်းကျမ်းမာရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံတွင်တက်ခွဲတည်ပြယောဂကုသတူတွေထဲသေဆုံးသူ6ယောက်ရှိကြောင်းနဲ့ယောဂကင်းစင်သွားသူ69ယောက်ရှိကြောင်းဆိုရကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံအခုချိန်ထိဒေသတွင်းနိုင်ငံတွေထဲကိုရိုနာဗိုင်းရပ်စ်ကုသမှုအနည်းဆုံးနိုင်ငံတွေပါဝင်နေပါရခင်ဗျာကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကိုတကမ္ဘာလုံးကတုံ့ပြန်ဆောင်ရွက်မှုအပေါ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကဥဆောင်သုံးသပ်မဲ့အစီအစဉ်ကိုထောက်ခံမှာဖြစ်ပေမဲ့ကာယရောဂါကြီးပြီးမှပဲပူပေါင်းဆောင်ရွက်နိုင်မယ်လို့တရုတ်နိုင်ငံကပြောပါရယ်ကိုရိုနာဗိုင်းရပ်စ်တည်ကူးစက်လာတဲ့အရင်းအမြစ်ကိုနိုင်ငံတွေကစုံစမ်းစစ်ဆေးခွင့်ပြုဖို့တရုတ်နိုင်ငံကိုဖိအားတွေပေးနေတဲ့အချိန်မှာပဲတရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရဟွာချွန်ယန်ကတောက်ကြံနေကသတင်းစာရှင်းလင်းပွဲမှာအခုလိုပြောလိုက်တာပါ WHO အကြီးအကဲ Tedros Adhanom Ghebreyesus ရဲ့ဥဆောင်မှုအောက်မှာကာယောဂဆိုင်ရာတုံ့ပြန်ဆောင်ရွက်ချက်တွေကိုလေ့လာဆန်းစစ်တဲ့အခါပုလင်းပြင်သာမှုနဲ့အားလုံးပါဝင်ရမယ့်အနေအထားရှိရမှာဖြစ်ပြီးကာယောဂကြီးပြည်ထောင်တင့်တော်တဲ့အချိန်တစ်ခုမှသာဖြစ်တည်နေတယ်လို့လည်းသူကပြောပါရယ်။အမေရိကန်နဲ့အော်စတြေးလျနိုင်ငံတို့ကကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှုဈေးမြင့်နဲ့ပတ်သက်ပြီးနိုင်ငံကစုံစမ်းရေးအဖွဲ့ကိုစစ်ဆေးခွင့်ပေးဖို့တရုတ်နိုင်ငံကိုတိုက်တွန်းနေကြပါရယ်။ဒါနဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်နိုင်ငံကြားတင်းမာမှုတွေလည်းရှိနေတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့နိုင်ငံရေးဝန်ကြီးမိုက်ပိုမ်ပီယိုတို့ကတရုတ်နိုင်ငံကဗိုင်းရပ်စ်ကိစ္စကိုင်တွေရမှာပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးဆက်ဆွဲပြောကြားထားတယ်လို့ဗိုင်းရပ်စ်ကဝူဟန်မြို့ကဇီဝဓာတ်ခွဲခန်းတစ်ခုကစတင်ခဲ့တာလို့လည်းထပ်ကလဲလဲပြောကြားထားပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့ဝူဟန်မြို့ကတော်ရင်တရိတ်ဆန်တွေရောင်းတဲ့ဇီဟာဗိုင်းရပ်စ်ပိုးစတင်ရဇင်းမြေဒါမှမဟုတ်ပြန်ပွားသွားစေနိုင်တဲ့နေရာအဖြစ်ယူဆတယ်လို့တောက်ကြနေကပြောပါတယ်။ဟောင်ကောင်ကဒီမိုကရေစီစံနှပ်ပြပွဲတွေနဲ့ဝူဟန်ကကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါသတင်းတွေကိုတင်ပြခဲ့သူချန်ကျူရှီဖေဖော်ဝါရီလ6ရက်နေ့ကတည်းကပျောက်ဆုံးနေတဲ့ကိစ္စကိုကမ္ဘာကမေးမထားကြဖို့ချန်ရဲ့တကယ်ချင်းဖြစ်သူကတိုက်တွန်းလိုက်ပါတယ်။သတင်းသမားလည်းဖြစ်ရှင်းနေလည်းဖြစ်သူချန်ကျူရှီဟာတရုတ်နိုင်ငံမှာပိတ်ပင်ထားတဲ့ YouTube နဲ့ Twitter တွေမှာဗီဒီယိုတွေတင်ပြီးဝူဟန်ကကူးစက်ရောဂါအကြောင်းဖေဖော်ဝါရီလအထိသတင်းပေးပို့နေခဲ့တာပါ။အသက်34နှစ်အရွယ်ရှိတဲ့ချန်ဟာ2019ခုနှစ်တည်းဟောင်ကောင်ဒီမိုကရေစီစံနှပ်ပြပွဲတွေအကြောင်းသတင်းတွေတင်ပြခဲ့တာကြောင့်ကမ္ဘာတိလာသူလည်းဖြစ်ပါတယ်။ဇန်နဝါရီလ24ရက်နေ့မှာတော့ချန်ဟာဝူဟန်မြို့ကယထာတစီပေါ်ရောက်ရှိနေရပြီးတဲ့နောက်အိမ်ပြင်မထွက်ရမယ့်အောင်မှာပိတ်မိနေခဲ့ပါတယ်။နောက်နှစ်ပတ်အတွင်းချန်ကဝူဟန်မြို့ထဲကလူနာတွေပြည့်ကျက်နေတဲ့ဆေးရုံတွေအသုဘဆိုင်တွေနဲ့ဗိုင်းရပ်စ်စတင်ဖြစ်ပေါ်ခဲ့တယ်လို့အစိုးရပိုင်းကတရုတ်နိုင်ငံကပြောထားခဲ့တဲ့ဝန်ထမ်းတော်ရင်ဒရိဆန်ဇီရဲ့ဗီဒီယိုပုံတွေကိုဒရဇတ်တင်ပြီးသတင်းတွေပေးပို့ခဲ့တာပါ။ကျွန်တော်ကနိုင်ငံသားတာဝန်နဲ့သတင်းပေးပို့သူ Citizen Reporter ပါဒီလိုသတင်းပေးပို့ရမှာကကျွန်တော်တာဝန်ပါလို့လဲဟိုဟန်ကပို့တဲ့သူရဲ့ပထမဆုံးသတင်းမှသူကပြောပါတယ်ချန်ရဲ့တငယ်ချင်းဖြစ်သူကအခုတော့ချန်တယောက်ဘယ်ကိုရောက်နေတယ်လဲဆိုတာဘယ်သူမှမသိပါဘူးလို့ VOA ကိုပြောပါတယ်မီဒီယာလွတ်လပ်ခွင့်တွေကိုစောင့်ကြည့်တဲ့2020ခုနှစ်မီဒီယာလွတ်လပ်ခွင့်အညွှန်းဂိမ်း2020 Press Freedom Index အရတရုတ်နိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ဟာနိုင်ငံ180အနက်189နေရာမှာရှိနေပါတယ်ခင်ဗျာCOVID-19 လူနာရီကိုကုသရမှာ Remdesivir စီးပွားကိုအသုံးပြုပြီးကုသပေးဖို့ဂျပန်အစိုးရကခွင့်ပြုလိုက်ပြီးဖြစ်ပါတယ်။ဒါဟာပုံမှန်အဆင့်တွေကိုကျော်လွန်ပြီး၄ရက်အတွင်းကျန်းမာရေးအလို့သမားနဲ့လူမှုဖူလုံရေးဝန်ကြီးဌာနကအမြန်ဆုံးဖြတ်အတည်ပြုခွင့်ပြုလိုက်တာလည်းဖြစ်တယ်လို့အစိုးရအဖွဲ့အတွင်းဝန်ချုပ် Yoshida Suga ကတောက်ကြံလေးကပြောပါတယ်။လောလောဆယ်ဒီဆေးကိုထုတ်လုပ်တဲ့ American Chase Site Gilead Sciences Company ကဆေးကိုအရေးအတွက်အကန့်အသတ်နဲ့ပဲပေးမှာဖြစ်လို့ရေးပေါ်လူနာတွေအတွက်ဦးစားပေးအသုံးပြုမယ်လို့လည်းသူကပြောပါတယ်။အမေရိကန်နိုင်ငံမှာ COVID-19 အတည်ပြုလူနာတွေကို Remdesivir C နဲ့စံသက်ကုသပျောက်ကင်းတာကိုတွေ့ခဲ့ရတဲ့အတွက်အမေရိကန်အစားအသောက်နဲ့ဆေးဝါးကုသရေးဌာန FDA ကပြီးခဲ့တဲ့သတင်းပတ်အတွင်းကဒီဆေးကိုအရေးပေါ်အတည်ပြုပေးပြီးတဲ့နောက်မှာဂျပန်အစိုးရကအခုလိုဆုံးဖြတ်ခဲ့တာပါဒီဆေးကရောဂါကိုလုံးဝပျောက်ကင်းသွားဖို့မဟုတ်ပေမဲ့ရောဂါလက္ခဏာတွေကိုသက်သာလျော့ပါးစေတာတွေ့ရတယ်လို့အမေရိကန်မျိုးသားကျန်းမာရေးသိပ္ပံကုသရေးရောဂါဆိုင်ရာထိပ်တန်းကြံ့ကျင်သူပညာရှင်ဒေါက်တာအန်တိုနီဖော်ချီကပြောပါတယ်ဂျပန်နိုင်ငံမှာအခုချိန်အထိယောဂကုသခံတိုင်းရသူ 15,500 ကျော်နဲ့သေဆုံးသူ 580 ကျော်ရှိနေပါတယ်ခင်ဗျာ စနေနေ့မနေ့ပိုင်းနောက်ဆုံးရသတင်းတွေကြေညာပြီးမှတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်အမေရိကန်ပြည်ထောင်စုအတွင်းပိတ်မိနေတဲ့မြန်မာနိုင်ငံသားတွေတဲကပြည်တော်ပြန်လို့သူ200ကျော်ရှိတဲ့အထက်မှာပထမအဦးဆုံးအတုတ်ကတော့တောက်ကြနေမှာမြန်မာပြည်ကိုပြန်ရောက်သွားပြီဖြစ်ကြောင်းဝါရှင်တန်မြန်မာတန်ယုံကပြောပါရတယ်။ကာယောဂါကာလာအတွင်းအမေရိကန်ဗီဇာတက်တန်းကျော်လွန်နေသူတွေရှိခဲ့ရင်ဒဏ်ကြီးဖြေလျှော့ပေးတာမျိုးရှိရအောင်အမေရိကန်အစိုးရတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်နေကြောင်းလဲမြန်မာအသံအမတ်ကြီးကပြောတဲ့အကြောင်းကိုတင်ပြခြင်းပါတယ်။အမေရိကန်ပြည်ထောင်စုကိုအကြောင်းမျိုးမျိုးနဲ့ရောက်လာပြီးကိုဗစ် -19 ကာယောဂါကြောင့်ပိတ်မိနေသူတွေမြန်မာနိုင်ငံကိုပြန်ညင်တယ်ဆိုရင်အထူးလေယာဉ်တွေစီစဉ်ပေးဖို့ရှိတာမို့ EB30 ရဲ့နောက်ဆုံးထားပြီးဝါရှင်တန် DC မြန်မာတန်ယုံကိုအကြောင်းကြားကြဖို့တန်ယုံကကြိုတင်ကြေညာခဲ့တာပါ။ဒီကြေညာချက်ကြောင့်မြန်မာတန်ယုံကိုစည်ရင်ပေးသွင်းတဲ့မြန်မာနိုင်ငံကူးလက်မှတ်ကန်ဆောင်သူ200ကျော်ရှိပြီးအဲ့ဒီတဲက6ဦးကတော့ပထမဆုံးအတုပ်အနေနဲ့မေလ8ရက် MAI လေယာဉ်နဲ့မြန်မာနိုင်ငံကိုပြန်ရောက်သွားပြီဖြစ်ကြောင်းဝါရှင်တန်တန်ယုံမြန်မာတန်မာကြီးဦးအောင်လင်းက VOA မြန်မာပိုင်းကိုပြောပါတယ
်အမေရိကန်ပြည်ထောင်စုကိုအကြောင်းမျိုးမျိုးနဲ့ရောက်နေတဲ့မြန်မာနိုင်ငံသားတွေမြန်မာနိုင်ငံကိုပြန်ကျင်ပါတယ်ဆိုတော့ကျွန်တော်တို့ဆက်သွယ်လာပါတယ်အလူဦးရေပေါင်း200ကျော်လောက်ရှိပါတယ်ဒီနယ်ပြည်ပြည်မှာရှိနေတဲ့မြန်မာနိုင်ငံကူးလက်မှတ်ကင်ဆောင်ထားတဲ့မြန်မာနိုင်ငံသားတွေပါအခုလောလောဆယ်ကတော့မြန်မာနိုင်ငံဟိုကူ၈ရက်နေ့အလင်းမြန်ဆိုးရနေရန်ကိုတွားမဲ့လင်းမြန်ထဲမှာအမေရိကန်နိုင်ငံကနေပြီးတော့မြန်မာနိုင်ငံသား၆ယောက်ပါသွားပြီလို့သိရပါတယ
်အခုလိုပြည်တော်ပြန်ရမှာအမေရိကန်ကနေတောင်ကိုရီးယားနိုင်ငံအင်ချွန်းလေစိတ်အထိမိမိအဆင်ပြေရာလေကြောင်းလိုင်းနဲ့တွားရတာဖြစ်ပြီးအင်ချွန်းလေစိတ်ကနေရန်ကုန်လေစိတ်အထိကိုတော့မြန်မာနိုင်ငံဂျာယီဝန်ကြီးဌာနရဲ့ပူးပေါင်းစီစဉ်မှုအရမြန်မာလေကြောင်းလိုင်း MAI ရဲ့ကေဇယ်ရီလေရင်ခီးစဉ်အဖြစ်ခေါ်ဆောင်သွားတာဖြစ်ကြောင်းလဲတန်အမတ်ကြီးကရှင်းပြပါတယ်လောလောဆယ်တောက်ကြနေခီးစဉ်မှာအမေရိကန်ပြန်မြန်မာ6ဦးသာလိုက်ပါခွင့်ရပေမဲ့နောက်လာမယ့်ခီးစဉ်တွေမှာတော့အခုထက်ပိုပြီးလိုက်ပါသွားနိုင်အောင်စီစဉ်နေကြောင်းလဲတန်အမတ်ကြီးဦးအောင်နှင်းကပြောပါတယ
်ကျွန်တော်တို့ကနေပြီးတော့မြန်မာတန်ယုံဆိုးဟိုအရင်ဆုံးကျွန်တော်တို့ညှိနှိုင်းပါတယ်ညှိနှိုင်းတဲ့အခါကျတော့အမေရိကန်ကနေပြီးတော့လာမယ့်ဒီတဲ့ပေါင်းတစ်နှစ်ယောက်ကိုတော့ဒေမြန်လက်မှတ်အတွက်ကိုနေရာစီစဉ်ပေးနိုင်တယ်လို့သိရတာနဲ့ဒီရေအတွက်ကိုမူတည်ပြီးတော့ကျွန်တော်တို့ကနေပြီးတော့ဦးစားပေးလိုက်ဖို့စစ်စစ်ရွေးချယ်ထားတဲ့လူတွေကိုအကြောင်းကြားပါတယ်အင်ချွန်းတိလေမြန်လက်မှတ်ဝယ်ပါအင်ချွန်းကနေပြီးတော့မြန်မာနိုင်ငံကိုသွားမဲ့လေမြန်လက်မှတ်ရအောင်လို့ကျွန်တော်တို့ကနေပြီးတော့စီရင်ပေးထားပါမယ်ပေးထားတဲ့အခါကျရင် MBI ဟိုဆက်သွယ်ပြီးတော့ဝယ်ကြပါလို့ကျွန်တော်တို့ပြောပါတယ်အခုလာမဲ့ဒီစီစဉ်တွေမှာတော့ကျောင်းမကတော့ရနိုင်မှုလဲကျွန်တော်တို့ပြောထားပါတယ
်ပြည်ပကိုရောက်ပြီးနိုင်ငံသားတိုင်းပြည်တွေမှာပြိမိနေကြတဲ့မြန်မာနိုင်ငံသားအများအပြားရှိပြီးပြည်တော်ပြန်လို့ရပေမဲ့မြန်မာနိုင်ငံကဆေလွတ်ပေးတဲ့ကယ်ဆယ်ရေးလျင်အရေးအတွက်ကအကန့်အသတ်ရှိနေပါတယ်အခုလို့ပြည်တော်ပြန်ရမယ့်အချိန်ဆောင်းဆိုင်ရင်းနဲ့မမျှော်လင့်ပဲအမေရိကန်ဗီဇာတက်တန်းကုန်လွန်သွားသူတွေဒဏ်ကြေးပေးဆောင်ရတာမျိုးမဖြစ်ရအောင်အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနလူဝင်မှုကြီးကြပ်ရေးဌာနတွေနဲ့မြန်မာတန်ယုံကညှိနှိုင်းဆောင်ရွက်နေကြောင်းမြန်မာတမကြီးဦးအောင်လင်းကရှင်းပြပါတယ
်။တချို့လူတွေကကြတော့ဒီမှာလာပြီးတော့ဧည့်သည်အနေနဲ့လာတဲ့အခါကျတော့သူတို့ရဲ့နေထိုင်ခွင့်ကရမ်းကြဝါမယ်ဆိုလို့ရှိရင်နေထိုင်ခွင့်ကိုကျော်လွန်လာတဲ့အခါကျရင်ပြစ်ဒဏ်မခံရအောင်ကျွန်တော်တို့အနေနဲ့လည်းသက်သက်ညံ့ညံ့အနေနဲ့စဉ်းစားပေးပါဆိုပြီးတော့ American Homeland Security Department ကဒီ Immigration ဌာနနဲ့လည်းကျွန်တော်တို့တိပေးထားပါတယ်။အဲဒါအနာပိုင်တွေကိုလည်းကျွန်တော်တို့ပြောရတာရှိပါတယ်။ဒီဥစ္စာနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့စစ်စစ်ပြောပါမယ်လို့တော့ပြောပါတယ
်။အင်ချွန်းနိုင်ငံကလေစိတ်ကနေရန်ကုန်အထိပြန်ခေါ်သွားမယ်။ကယ်ဆယ်ရေးလေယာဉ်ခရီးစဉ်တွေကတော့အပတ်စဉ်တောက်ကြနေတိုင်းရှိပြီးလောလောဆယ်မေလ15 22 29တွေမှာပြန်တန်းဖို့စီစဉ်ထားကြောင်းတန်ယုံထုတ်ပြန်ချက်မှာဖော်ပြပါတယ်။အမေရိကန်အပါအဝင်နိုင်ငံသားတိုင်းပြည်တွေကနေမြန်မာပြည်ကိုပြန်လာကြမယ်။မြန်မာနိုင်ငံသားတွေဟာသက်ဆိုင်ရာတိုင်းပြည်ကမထွက်ခွာခင်COVID-19 နဲ့ပတ်သက်လို့ကျန်းမာရေးကောင်းမွန်ကြောင်းထောက်ခံစာလိုအပ်တယ်လို့အင်ထွန်းလေစိတ်မှလည်းကျန်းမာရေးစစ်ဆေးခံရမှာဖြစ်ပြီးရန်ကုန်လေစိတ်ကိုရောက်ပြီးတာနဲ့အစိုးရကသတ်မှတ်ထားတဲ့ Facility Quarantine Center တွေမှာ21ရက်နေအိမ်မှာစောင့်ကြည့်နေထိုင်ကာလ9ရက်စုစုပေါင်း28ရက်တီးခြားနေထိုင်ရမှာဖြစ်ကြောင်းတန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
COVID-19 ကမ္ဘာကရောဂါအခြေအနေကြောင့်လေးခါနိုင်ငံမှာပိတ်မိနေတဲ့မြန်မာနိုင်ငံသားတွေမြန်မာအစိုးရရဲ့စီစဉ်ပေးမှုနဲ့မြန်မာနိုင်ငံကိုစပြီးပြန်လာနိုင်တဲ့အခြေအနေကိုပြောပြပါမယ်။ကျွန်မအေးမှာပါ။လေးခါနိုင်ငံတွင် COVID-19 ရောဂါထိန်းချုပ်ရေးအနေနဲ့ MCO ကလာမှာပြင်မိနေတဲ့မြန်မာနိုင်ငံသားတရာလောက်ကို MEI လေတောင်းလိုက်နဲ့မီလာစီနေကနေစတင်ပို့ဆောင်ပေးနေကြောင်းမလေးစားနိုင်ငံမြန်မာတန်ယုံကအလို့သမားတန်ရာရှိဥအောင်စုံမင်းကပြောပြပါရယ
်အရောက်တရာမှာဟိုမပြန်ဖြစ်သေးသူကတော့ဆုံးလေးရောက်တော့ဖြစ်ရတာဟုတ်ဟိုမပြန်ဖြစ်တာကဟိုအချို့ကပြင်းနေနေရတယ်လမ်းမှာကပ်ပြက်ပြီးတော့အချိန်မရတော့တာရယ်အဒီဆလာရမ်းတက်မှာဘယ်လိုမလဲသူကဆလာရမ်းတော့တောင်းချတာလေအနီရောင်နေနေဖြစ်နေတယ်ဒီလိုအိုက်တက်ပြင်နေတော့အိုက်တက်မှာသူကဒီဘက်ကိုထွက်လို့မရအောင်ဟောက်လို့မရတဲ့အတွက်လောလောဆယ်သူကဟိုပရိဂမ်နဲ့စတေးခဲ့တယ်ပေါ့ဒီလေတောင်းလိုက်စီစဉ်လိုက်တာကအရေးပေါ်စီစဉ်လိုက်တာဟိုပုံမှန်အချင်းတော့သူကရန်ကုန်ဘက်ကနိုင်မလီထနိုင်ငံသားလေးကိုဒီဘက်ကိုပို့ပြတာအခုပြကဒီလေချဦးရဟောက်လို့ပို့ပြတာကိုသူကအပြန်တက်တော့ခါလီမပြန်နေလို့မလို့တန်ရုံကနိုင်သူကဟိုတန်ရုံနဲ့ကြည့်ဒီကမှာဒီတရားကိုဟိုအဖို့ကြီးပေါ့နော် free ခေါ်ပြတာဟုတ်အဲ့ဒီနေရာမှာတန်ရုပ်စီစဉ်တဲ့ဟာကနောက်မှဆက်လာ
မယ်။ဒီလားရှင်းနေမှာပြန်ပို့တဲ့သူတွေကတော့နိုင်ငံဝင်တန်းတွေပါဝင်ဦးစားပေးအစီအစဉ်သတ်မှတ်ထားတဲ့သူတွေဖြစ်တယ်လို့လည်းသိရပါရဲ့။အခုခါမှာတော့နေရာပြောင်းတဲ့သူစီရင်600ဝန်းကျင်လောက်ရှိလာပြီလို့လည်းဆိုပါရဲ
့။ဒီနိုင်ငံဝင်တန်းတွေအတခုကဟိုကျောင်းတက်နေတဲ့ကျောင်းသူကျောင်းသားတွေအဲနောက်တစ်ခုကကျတော့ဟိုဆရာကံလာတော်တွေပေါ့နော်ကံလာတော်တွေအဲနောက်တစ်ခုကကျတော့ဒီကမှာပြည့်နေတဲ့အလဲကိစ္စတွေသူတို့လည်းအရင်ဦးစားပေးခေါ်ပါရဲ့။အဲ့နောက်ကျမှဒီပါမီကုံတဲ့သူတို့ဖိုင်ချီဘက်မှာပြင်းနေနေတဲ့သူတို့အဲ့လိုဟာတွေနဲ့ပြန်ပြီးတော့ဟိုအစ်စ်စ်တန်းခေါ်မှာပါဟုတ်
ဆင်းမ900 600လောက်တော့ဖြစ်လာနေတယ်ဟုတ်
ကဲ့
ဟောက်ပြီးကြတော့ဒီလိုဖြစ်တာပေါ့နော်ဟုတ်ဆက်တူတယ်မှာဆက်ပြီးနေတော့တူနေတယ်ဒါပေမဲ့တိုင်ကရှင်းကောင်းနေတယ်အတိကျတော့ပြောရတာလည်းနည်းနည်းဆက်နေပါပေါ့နော်အခုတော့ဝင်နေတော့မှဆိုတော့
လီဆာနိုင်ငံမှာတော့ COVID-19 ရောဂါထိကျမှုတွေပိုလွန်လာနိုင်ပြီးအခုဆိုရင်ကူးစက်သူတွေထဲမှာအများစုကနိုင်ငံသားတွေဈာထဲမှာပဲကူးစက်မှုရှိရတယ်ဆိုပါရယ်မြန်မာလူသမားလူမှုကြီးကြေးရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနလူသမားညွှန်ကြားမှုဦးကြီးဌာနကတော့မလေးရှားကိုတရားဝင်စီတွတ်တဲ့လူသမားပေါင်း300ယောက်ရှိပြီးတခြားနည်းလမ်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအလုံးပေါင်းရင်မလေးရှားမှာမြန်မာလူသမား5ဒိတ်ချက်မနည်းရှိနေပါတယ်ကျွန်မမအေးမှာထိုင်းနိုင်ငံနဲ့ဇက်ကနေသတင်းပေးပို့နေတာပါ
မြန်မာဝိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြမအတန် DVV ရုပ်တံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသည် DVV ရုပ်တံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသည်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3 ဂျိုရူတွေကနေတိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVV ရုပ်တံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ထိုင်းနိုင်ငံဆိုကလာကိုင်နဝကဒီဒီစင်တာမှာမေလ9ရက်နေ့နဲ့ရှင်းနေမှာ COVID-19 အတည်ပြုဖို့တွေ့ရှိသူရှင်းဦးတွေ့ရှိခဲ့ပြီးသူတို့ဟာတရားမဝင်နိုင်ငံသားတွေဖြစ်တယ်ဆိုပြီးထိုင်းကျမ်းမာရေးဝန်ကြီးဌာနCOVID-19 အခြေအနေကြီးကြပ်ကုန်ပြီဘူဌာန CCSA ကသတင်းလာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဒီသတင်းကိုတင်ဆက်ပေးလိုပါတယ်။ဒီမှာအေးမှာပါ။ထိုင်းတောင်ပိုင်းစုကလာခရိုင်လူမှုကြီးကြပ်ရေးစင်တာမှာထိသိမ်းထားတဲ့သူတွေထဲက COVID-19 အတည်ပြုဖို့တွေ့ရှိသူ4,000ရင်းလေးက3ဦး၊4,000ရင်းလေးကနောက်ထပ်5ဦးတွေ့ရှိခဲ့ကြောင်းထိုင်းကျန်းမာရေးဝန်ကြီးဌာနCOVID-19 အခြေအနေကြီးကြပ်ကုန်ပြီဘူဌာန CCSA ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာထဝီစင်ကအခုလိုပြောဆိုသွားပါတယ
်။အားရအဲ့ဒီပုံသဏ္ဍာန်ကတော့ပြည့်နေတဲ့ content နဲ့ကအယူ19 34နဲ့ကတော့ဒီလိုသတ်တာပုံသဏ္ဍာန်ဒီဘုတ်ခေါင်းရတဲ့ဘတ်တော့ကာဆိုတော့အဲ့ဒ
ါမီလာရှိရင်မှာထိုင်းနိုင်ငံမှာ COVID လူနာဖြစ်ရှင်းဦးထပ်လုပ်ခဲ့ရမှာ9ဦးဟာစံလာခရိုင်ဆရာလောက်ကဒီသေးစံတာကဖြစ်ပြီးအသက်19နှစ်ကနေ30ကျားမှရှိတဲ့အမျိုးသမီးများဖြစ်ကြပါတယ်။သူတို့ဟာထိုင်းနိုင်ငံတည်းကိုတရားမဝင်ခိုးဝင်လာတဲ့နိုင်ငံသားသားများဖြစ်ပါတယ်ဆိုပြီးဒေါက်တာထဝီစင်ကထိုင်းဘာသာနဲ့ပြောဆိုသွားတာပါ။ထိုင်းနိုင်ငံဆိုင်ရာသတင်းရင်းမှာတော့စံလာခရိုင်ဒီသေးစံတာမှာတရားမဝင်နိုင်ငံသားသားလူတရားတော်ရှိတဲ့အကြောင်းနဲ့ဒီထဲမှာတရားမဝင်နိုင်ငံသားသား80တဲ့မင်းဟာဒီနောက်ကစပြီးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့ဆိုပါရယ်သူတို့တွေကအများစုကတော့မြန်မာနဲ့ရိုဟင်ဂျာတွေဖြစ်ကြတယ်လို့လည်းဆိုပါရယ်အခုအတည်ပြုပိုးတွင်းရှိသူတွေကတော့ရိုဟင်ဂျာတွေဖြစ်ကြပါရယ်ဒီစင်တာမှာဝန်ထမ်း5ဦးလည်းကူးစက်ခံရပြီးဝန်ထမ်းတရာကျော်ကတော့စောက်တည်ရေးစင်တာတွေကိုပို့ထားပါရယ်လောက်ကထိတဲ့စင်တာမှာ Kusat Kantaya to Rileta, Yoka with an Akina to Liguro, Sokla Kayana, Sivu, Kobi Uta, Pili Tabare, Tama, Mai, Ma, Kanyaman, Nizakan, is Hindi Pulirava.
Tama Nalava. Hong Kong Nangangali say Makita in Li and it went to a piano at Che, a Saint Pinet out both the Sipiana than she long ago, say out the Tommy Lunar at Jump Rider Dring, which he came out in Yamava. COVID 19 Kayoga Jang Dwala Kanatari P shop with our Hong Konga, they say than she long ago say out the Tommy Lunivare. Nangangali went to a Miala at Hong Kong Lissima, Jula Lauja in Li and Pian Sinta and Melule, they say down she threw a commentary at Joy, a Kulu Jodin Pisinira Lepipare. အထူးဆေးရုပ်တစ်ခုကတော့လေဆိပ်တန့်စင်ခံရမှာပိုသက်ဆေးဖျံရုံကအာထရာဗိုင်ယိုလက်လုခေါ်တဲ့ခရမ်းလုံရောင်ကြီးပါတုံးပြီးတော့ပိုသက်ပေးနေတာပါနိုင်ငံတကာမှာကာယောဂပြန်လာနေတဲ့အချိန်ပြပရောက်ဟောင်ကောင်ကျွန်းသူကျွန်းသားတွေကိုပြန်ခေါ်လာတဲ့စီလုံးငါးလီရေမော်မှာဒီလိုဆေးရုပ်တွေကိုပထမဆုံးတုံးပြီးတော့တန့်ရှင်ရေလုခဲ့တာပါဟောင်ကောင်လေဆိပ်ကျမ်းမြင့်တွေတန့်ရှင်တဲ့ဆေးရုပ်တစ်
register we call it UV sterilization
အထူးစရုပ်တစ်ခုကတော့ခရမ်းလွန်ရောင်ကြီးတုံးပြီးတော့ပို့တက်ပေးတာပါသူ့ကတော့တန့်စင်ခန်းတွေထဲမှာတုံးပါတယ်အဲ့ဒီဆဲအုံမှာကခရမ်းလွန်ရောင်ကြီးအပြင်လှေမှုတ်ပြီးတော့လဲပို့တက်ပေးတဲ့အတွဲ 99.99 ရက်ခိုင်နှုန်းထိရောက်မှုရှိပါတယ်ဘက်တီးရီးယားပိုးမွှားအလုံးကို10မိနစ်အတွင်းတပ်ပစ်နိုင်တာပါဒါကတော့ကျွန်တော်တို့အသုံးပြုနေတဲ့နောက်ထပ်နည်းပညာတစ်ခုပါလို့ပြောဆိုသွားတာပါလေဆိပ်ဝန်းနှန်းတွေအတွဲပိုးတက်ဆေးဖြန့်ပေးတဲ့ယုံကလေးတစ်ခုကိုလည်းလေဆိပ်မှာထားပေးပါတယ်ဝန်းနှန်းတွေရဲ့မျက်နှာကိုမှတ်ထားတဲ့နည်းပညာတွေသုံးထားတဲ့အဲ့ဒီအခန်းလေးထဲမှာစက္ကန့်40ကျောင်းပိုးတက်ဆေးဖြန့်ပေးတာပါတရုတ်ပြည်မှာကြီးနဲ့တိုင်ဝမ်ကဝင်လာသူတွေကို14ရက်ကြာမဖြစ်မနေတိကျခွဲထားတာမျိုးဆက်မလုပ်တော့မဲ့ဂျွန်လာလောက်ရင်တော့ဟောင်ကောင်လေဆိပ်တွေမှာခီးတယ်ရုံနဲ့ပြန်ပြေးလာလိမ့်မယ်လို့လည်းယူကယူဆနေပါတယ
် To 2003 we all learn a hard lesson
2003ခုနှစ်မှာ SARS ရောဂါဖြစ်တဲ့ကသင်ခန်းစာရလိုက်တာရှိပါတယ်စာရောဂါဖြစ်ပြီးနောက်ပိုင်းလေဆိပ်တာဝန်ရှိသူတွေအစိုးရစီုံစီကံတွေမှာကာယောဂါဘေးနဲ့ပတ်သက်ပြီးတော့အနေထားပုံမှုတည်ပြီးတနင်္ဂနွေလုံးလိုက်နိုင်ရမယ့်အရေးပေါ်အစီအစဉ်တွေချမှတ်ခဲ့တာပါအဲ့ဒီအစီအစဉ်ကအခုကာယောဂါကာလမှာတိတ်ကိုအသုံးဝင်ပါတယ်အဲ့ဒီလိုလိုက်နာလုပ်ခဲ့တာကြောင့်ခုကာယောဂါကိုအလင်းမြန်တုံ့ပြန်ဆောင်ရနိုင်တာပါလို့လည်းသူကပြောဆိုသွားတာပါဟောင်ကောင်မှာလက်ရှိချိန်တွင် COVID-19 အတည်ပြုလို့နာ 1,045 ဦးရှိနေပြီးတော့ဒတင်းနှစ်ပတ်ကျော်အတွင်းဟောင်ကောင်ဒေသခံတွေကြားပိုကူဆက်တာမတွေ့ရတဲ့အတွက်ဒေါ်လာကန်တမှုတွေဖြည့်လျှော့ပေးဖို့ဖြစ်လာတာပါဟောင်ကောင်ကအားကစားရုံတွေလေ့ကျင့်ခန်းခန်းမတွေနဲ့ရုပ်ရှင်ရုံတွေကိုတော့မေလ10ရက်နေ့မှာပြန်ပြီးတော့ဖွင့်လှစ်ခွင့်ပြုထားပြီးဖြစ်ပါတယ်ကျမနောင်လာပါ
ရခိုင်နောက်ပိုင်းဘူးတီတော်မြို့နယ်မှာရှိတဲ့စစ်ဆောင်စခန်းတွေမှာတောင်းရီတုံးရီနဲ့စားနပ်ရိက္ခာပြက်လက်နေတဲ့ရှင်တွေကိုပြောပြပေးပါမယ်ကျွန်တော်တတ်နိုင်ပါရခိုင်နောက်ပိုင်းတိုက်ပွဲတွေကြောင့်နေရဆွန့်ခထွက်ပြေးလာရတဲ့ဘူးတီတော်မြို့နယ်ကစစ်ဆောင်စခန်းတွေမှာစားနပ်ရိက္ခာပြက်လက်နေတဲ့အပြင်တောင်းရီတုံးရီရှာပေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့မြောင်းနာစစ်ဆောင်စခန်းတာဝန်ခံဦးကျော်စင်ဦးကပြောပါတယ
်ဟုတ်ကဲ့ကျွန်တော်ခက်ပြောတာဒီရေဒီစားနပ်ရိက္ခာရေဒီအင်တာရေအဲ့ဒါတို့ဒုတိယရှိတယ်ကြအော်ကျွန်တော်ဒီခုနှစ်ရတော့ကျွန်တော်လူရရလက်ရတစ်ဖက်ဖြတ်ရတက်မှန်ရယ်ဆိုတော့ကျွန်တော်ဒီရေနဲ့တက်တက်လို့ကျွန်တော်တို့1 shot 1ရောက်ဝင်ပြီးရှိတယ်။အာဒီဟာလို့ရှိပြီးစနေငန်းရဲ့အတိုင်းမရှိဘူး။နေ့တွေရောလူကြီးလူရှိတဲ့ဆက်ဖြစ်တယ်လူကြီးလူရှိတဲ့ဆက်ချဲနေနေ့တွေရောလူကြီးတွေရော။အာကျွန်တော်တို့ခုဒီမှနေရဟိုရောလက်ရပေါင်းမရနေကြ
။မြောင်းနာစစ်ဆောင်စခန်းမှာလူရရအပြင်400ကျော်နေထိုင်ပြီးအဲ့ဒီစစ်ဆောင်စခန်းဟာဆိုရကတည်ဝင်ဆောက်ပေးထားတဲ့စစ်ဆောင်စခန်းတစ်ခုလေးဖြစ်ပါတယ်။အစိုးရကထောက်ပံ့ပေးတာတွေရှိနေပေမဲ့လည်းလုံလောက်မှုမရှိဘူးလို့စစ်ဆောင်တွေကပြောဆိုကြပါတယ်။ဘူးတီတောင်စစ်ဆောင်စခန်းတွေမှာရေခက်ခဲကြုံနေရတာမှန်ပေမဲ့စွမ်းနဲ့ရိတ်ခါတွေဆက်မပြထောက်ပံ့ပေးနေတယ်လို့ဘူးတီတောင်မြို့နယ်အုပ်ချုပ်မှုဦးရွှေလအောင်ကပြောပါတယ
်။ရေခက်ခဲကတော့သူကဒီရာသီကတော့ရေနည်းနည်းအခက်ခဲရှိတာပေါ့။အခက်ခဲဆိုရေကမလျှောက်ဘူးပြ။ရေကနည်းနည်းလောက်နွေရာတီကြလာတဲ့အခါနည်းနည်းနောက်ကြည့်လာ။အဲ့တော့ကျွန်တော်တို့ကအခုရေအရင်တစ်ခါရေတွင်းတူတယ်ဗျာအဝေးစင်းတင်းတူတယ်ပြင်းနေရမှစတူမထွက်ဘူးအခုငေါ့ရတာအထိထတူဖို့လုပ်နေတယ်သောကနေကကျွန်တော်တို့ဘက်ကအစိုးရကသူကမြောင်းသားစခန်းကအစိုးရဆောက်တဲ့စခန်းလေအဲ့အဲ့မှာအင်တာစုလက်ရှိဆိုရင်အခု82စုရှိတယ်နောက်အစိုးရကလည်းတရင်ထောင်ကိုသူတို့ကြတော့တရင်ထောင်ဝန်ငေါ့ရပြည့်တယ်ဗျာတစ်လတစ်ခါပြည့်တယ်ဗျာပထမတစ်ခါပြည့်တစ်လတရားတစ်ခါပြည့်တော့ပြီအခုဒုတိယတစ်ခါဖြတ်ပြည့်တယ်ကျမကတော့နေနေဒီရက်ဆက်နေရတော့ကြည့်အောင်တယောက်ကငားရဟုတ်တခုပဲအဲ့တခုမြောင်းနာတခုပဲကျန်တာတွေကတော့သူကနှိကြတာခုံကြီးကြောင်းတော့သူတို့နှိကြတာနှိကြတာနေရတော့
ဒါအပြင်ဘူတီတော်မြို့ပေါ်မှာရှိတဲ့စစ်ဆောင်စခန်းတွေဟာအစိုးရကတရားဝင်စောက်ပေးထားတဲ့စစ်ဆောင်စခန်းမဟုတ်တလို့လာရောက်ကူညီသူတွေမရှိတာကြောင့်စောက်ဝတ်နေရအခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့မြို့ပေါ်စစ်ဆောင်စခန်းတာဝန်ခံဦးတာယာအောင်ကပြောပါတယ
်ဒီအခက်ခဲရှိရကြပြန်နေရစခန်းပြင်အင်တာပေါ့ကြာရေပေါ့ကြာလိုအပ်တာတော့ကြာရေကိုလူပေါ့ကြာရေ let's see other channel chama, no adima or clean chair and in a book. It's an Oshima, no daddy or chama, not the room to the MIS in the PMI group. Yoga Tita or Yoga Tita, the only time the old dad or Elo went or at least that Alan is the Elo book. I think we thought that you just intuition about what we do.
I don't know.
ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားပါတယ်။ပမာဒီကလေးဆရာចောင်းသားတပ်ကများဖွဲ့ချုပ်ဘာကာတာစတင်တည်ထောင်ခဲ့တာမေလ၈ရက်နေ့မှာ၈၄နှစ်ပြည့်သွားပြီဖြစ်ပါတယ်။ဒီနေ့ကာလမှာဘာကာတာចောင်းသားတွေအနေနဲ့ဘယ်လိုလှုပ်ဆောင်ချက်တွေရှိနေပါသလဲ။၈၄နှစ်ပြည့်အချိန်မှလူလူကိုဘာတွေများပန်ကြားထားသလဲဆိုတာကိုပြောပြပေးကြပါတယ်။ကျွန်တော်တက်နိုင်ပါ။
အမ
ြဲတမ်းလူလူဘက်ကယက်တီဆောင်ရွက်ခဲ့တဲ့ဘာကာသာရဲ့ဘူအတိုင်းပြည်သူလူလူဘက်ကအမြဲယက်တီလှုပ်ရှားနေကြတာဖြစ်လို့ပြည်သူတွေကြားအပြင်းလွှဲမာတာရှိနေရေးလဲပြင်ပြောက်စေချင်ပါတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်ကများဖွဲ့ချုပ်ဘာကာသာရဲ့ဗဟိုကော်မတီဝင်ဟောင်းကိုပေးသွေးတစ်ကလည်းဘာကာသာ84နှစ်ပြည့်ပါပြောဆိုပါတယ်
ဒီလိုမျိုးတော့ကျွန်တော်တို့ဒီဘာသာတော်များအဖွဲ့ချုပ်နဲ့ပတ်သက်ပြီးတော့ကျွန်တော်လက်ရှိအခြေအနေမှာကျောင်းသားနဲ့ပြည်သူရဲ့ဂျာမားအမြင်လွဲမှားကြတဲ့နောက်ရှိနေပေါ့လို့ပြောချင်တာကတော့ဒီဘာသာတော်ဆိုတာတခြားလူကပြည်သူ့ဘက်ကပဲယက်တိပြီးခဲ့တဲ့အဖွဲ့ဖြစ်တယ်ဒီဘာသာတော်လို့ဆိုလိုက်တဲ့ပြည်သူ့ဘက်ကယက်တိပြီးခဲ့အဖွဲ့ဆိုတာဒီတမန်ကျောင်းနဲ့ချီပြီးတော့တတ်သိတဲ့ရှိနေတာဖြစ်တယ်လူတို့အနေနဲ့ဒီယူဆမှုတူဖွဲ့စည်းမှုတွေအပေါ်မှာခေတ်ဆက်ဆက်ကျောင်းသားတွေလျှောက်ခဲ့တဲ့တိုင်းတိုင်းကျွန်တော်လျှောက်ကြမှာဖြစ်တယ်ပေါ့အဲ့ဒါဒီလူလူအနေနဲ့ဘာသာကျောင်းသားတွေနဲ့ဘာသာနာအဖွဲ့ချုပ်ကိုယုံကြည်မှုရှိကြပါဘူး။ဒီသက္ကနေကျွန်တော်တို့ကတခြားလုံးရည်တည်ခဲ့တဲ့ဖွဲ့စည်းလက်ချက်တောင်းလဲရည်တည်သွားပါပါဆိုပြောချင်ပါတယ်။ဒီသမဂ္ဂကျောင်းသားတွေကတော့ဟိုကျွန်တော်အနေနဲ့ရင်းကျွန်တော်တို့သမဂ္ဂကျောင်းသားတယောက်မှာနိုင်ငံရေးကိုယ်စိတ်ခါရှိအောင်ကိုပြောလာကြရပေါ့။ဘုလက်ရှိတဲ့
ကတမကရဦးဆောင်သူအကြီးကြီးကိုလည်းကျွန်တော်ပြောချင်တာလမ်းမျိုးတွေကိုရှေ့ရှုပြီးဘသူတို့နေတိုင်းတော့ဆိုသိနိုင်မှုလုပ်ရလို့ကျွန်တော်ကြံပေးနေပါတယ
်။လိုခဲ့တဲ့1936ခုတည်းဘေးလရှင်ရတဲ့ကနေစလို့ဗမာနိုင်ငံလုံးဆိုင်ရာကြောင်သားများကြီးလာခံကနေဖြစ်တည်လာခဲ့တဲ့ဗမာနိုင်ငံလုံးဆိုင်ရာကြောင်သားတမကများအဖွဲ့ချုပ်စတင်ဖွဲ့စည်းတည်ထောင်ခဲ့တာ2020ဘေးလရှင်ရတဲ့ဆိုရင်ဘဂဒတ်တက်တန်း84တိပြည့်ပြောက်ခဲ့ပြီးဖြစ်ပြီးအခြေခံဘူ9ရက်ကိုဆက်ကိုင်းဆွဲပြီးတော့ဘဂဒတ်မျိုးဆက်ကြောင်သားတွေဆက်ပြီးတော့ရက်တီထမ်းဆောင်သွားကြမှာဖြစ်တယ်ဆိုတော့ကိုလည်းထုတ်ပြန်ချက်မှာခရီးပြုပြောဆိုထားကြပါတယ်ရှင်
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျမခင်ပြထွေးကတင်ဆက်ပေးပါမယ်။ကမ္ဘာထွန်းကိုဗစ် -19 ရောဂါစိုးကြီးကာကွယ်တားဆီးရေးနဲ့တိုက်ဖျက်ရေးလုပ်ငန်းတွေမှာရှီတန်းကနေပါဝင်နေကြတဲ့အမျိုးသမီးကျန်းမာရေးဝန်ထမ်းတချို့အကြောင်းကိုပြည်ခဲ့တဲ့သတင်းပတ်တုန်းကတင်ပြခဲ့ပါဗျာ။ဒီသတင်းပတ်မှာတော့မြန်မာနိုင်ငံကအမျိုးသမီးကျန်းမာရေးဝန်ထမ်းတချို့ပြောပြတဲ့သူတို့ရဲ့အထွေအကျုံတွေအခက်အခဲတွေနဲ့ဒီရောဂါစိုးကြီးတိုက်ဖျက်တဲ့နေရာမှာရှီတန်းကနေဘလို့ရဲရဲဝံ့ဝံ့ပါဝင်နေကြတယ်လဲဆိုတာတွေကိုစူးစီးတင်ပြပေးပါမယ်ရှင်။ဘာတူဝဲပြနေဖြစ်ပေါ်နေတဲ့ COVID-19 ရောဂါကူးစက်မှုတွေကနေမြန်မာနိုင်ငံလည်းပြေမလွတ်ခဲ့ပါဘူး။ယောဂါပိုးရှိမရှိတက်ခွဲဆန်းသတ်မှုနမူနာ1000ကျော်လုတ်ခဲ့ပြီးတဲ့အထက်မှာ190ကျော်မှာယောဂါပိုးတွေ့ရှိထားတယ်လို့အတည်ပြုထားပြီးသေဆုံးသူ6ယောက်ရှိတယ်ဆိုတာကိုလည်းကျန်းမာရေးနဲ့အာဂစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံအတွင်းကူးစက်မှုနှုန်းဟာဒီယောဂါစတင်ဖြစ်ပေါ်တဲ့အိန္ဒိချင်းတရုတ်ဥပါဝင်တခြားဒေသရင်းနိုင်ငံတွေတောက်တော့ကူးစက်မှုမများပါဘူး။ဒါပေမဲ့နိုင်ငံတကာကျန်းမာရေးပညာရှင်တွေကတော့မြန်မာအပါဝင်ဖွံ့ဖြိုးဆဲနိုင်ငံတွေမှာယောဂါပိုးရှိမရှိစမ်းသပ်စစ်ဆေးမှုတွေနဲ့ယောဂါရှာဖွေဖော်ထုတ်စာရင်းကောက်ယူမှုအားနည်းတာတွေကြောင့်ကူးစက်မှုနှုန်းထဲတာဖြစ်နိုင်တယ်လို့သတိပေးကြတယ်လို့ဖွံ့ဖြိုးဆဲနိုင်ငံတွေကလူတွေမှာဒီယောဂါကိုခုခံနိုင်စွမ်းအားတခြားနိုင်ငံတွေကလူတွေထက်ပိုးပြီးတော့ရှိနေတာကြောင့်လည်းဖြစ်နိုင်တယ်ဆိုပြီးတွက်ဆပြောဆိုတာတွေလည်းရှိပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဒီယောဂါဟာအချိန်နေရာမရွေးလူမျိုးအသက်အရွယ်ကြားမှာမရွေးလူတိုင်းကိုကူးစက်နိုင်တဲ့အန္တရာယ်ရှိနေတယ်ဆိုတာကတော့မငြင်းနိုင်ပါဘူး။ဒီယောဂါကိုခုခံတွန်းလှန်နိုင်တဲ့အားရှိတဲ့သူတွေအတွက်ယောဂါလက္ခဏာခံစားရတာနည်းနိုင်ပေမဲ့လို့မခံနိုင်တဲ့သူတွေအတွက်ကတော့အသက်အန္တရာယ်ပါဖြစ်စေနိုင်တာပါ။ဒါကြောင့်ကိုကယောဂါကူးစက်ခံရလို့ခံနိုင်ရည်အားရှိတယ်ဆိုရင်တောင်မှကိုကနေခံနိုင်ရည်အားနည်းတဲ့သူတွေထံကိုယောဂါထပ်ဆင့်မပြတ်မီအောင်သတိထားရမယ့်တာဝန်ကအားလုံးမှာရှိနေတာပါ။ဒါကြောင့်လည်းအခုလိုအခြေမျိုးမှာပေါ့ပေါ့ဆဆမနေမိဖို့ကသိတ်ကိုအရေးကြီးပါတယ်။ကျမ၏ဌာနတွေကနေချမှတ်ထားတဲ့ညွှန်ကြားချက်တွေကိုအပြည့်အဝလိုက်နာပြီးအခုလိုအချိန်မျိုးမှာပြည်သူတွေအားလုံးပူးပေါင်းဆောင်ရွက်ကြတင်တယ်လို့လက်ရှိမြန်မာနိုင်ငံအတွင်းယောဂါကာကွယ်ရေးနဲ့ကုသရေးလုပ်ငန်းတွေမှာရှီရန်ကနေပါဝင်နေတဲ့မန္တလေးတိုင်းဒေသကြီးပြည်သူ့ကျန်းမာရေးနဲ့ကုသရေးဦးစီးဌာနမှူးဒေါက်တာတန်တန်းမြင့်ကပြောပါတယ်
။ဒီကိုဗစ်ယောဂါကာကွယ်ဆင်းချုပ်ရေးလုပ်ငန်းတွေကိုပြည်သူတွေကအထူးကပါရှင်ပြည်သူတွေအားလုံးလိုက်နာမှသာရှိရင်ကျမတို့ရဲ့နိုင်ငံအတိတ်မှာပြန်နံ့မှုတွေဖြစ်ပွားမှုတွေတည်ဆုံမှုတွေကိုရှော့ချနိုင်မှာဖြစ်ပါတယ်ဒါကြောင့်မို့ဒီအချိန်မှာကျမတို့ကပထမအဆင့်အနေနဲ့နိုင်ငံသားပြန်လည်လို့ကွာရန်တင်းထည့်ကြတယ်နောက်ခုနောက်ပိုင်းမှာဆိုလို့ရှိရင်ဖြစ်ပွားတဲ့ကိုတန်းပြည်တွင်းမှာကိုဒေသတွင်းကူးစက်မှုတွေရှိပြီးတော့မှအဖြစ်များတဲ့မြို့နယ်တွေကနေပြီးတော့လာခဲ့လို့ရှိရင်ဒါတန်းရဲ့စီမံနေတဲ့စီမံခန့်ခွဲမှုတွေလုပ်ပြီးကန့်သတ်ထိန်းချုပ်တဲ့နေရာတွေမှာဆောင်ရွက်တဲ့နေရာလေးတွေမှာတော့ကျမတို့မှအခက်အခဲလေးတော့ရှိပါတယ်ဒါဌာနဆိုင်ရာများရဲ့ပူပေါင်းပါဝင်မှုနဲ့ဆောင်ရွက်ရတဲ့အခါမှာပြည်သူလူထုများဟာအဲ့နေထိုင်ရာဒေသတွေမှာနေထိုင်ရတာဟာသူတို့ရဲ့အဆင်မပြေမှုလေးစီဆိုတာဟာကြုံတွေ့ရပါတယ်။ဒီရဲ့အပေါ်မှာကျမတို့စီမံခန့်ခွဲမှုလုပ်ရတာလေးတွေကတော့နည်းနည်းလေးတော့ခက်ခဲရှိပါတယ်။ဆက်သွယ်မှုလေးတွေပေါ့နော်ဆက်သွယ်ရှင်းပြမှုတွေမှာတော့ဒါလေးတွေတော့ခက်ခဲရှိပါတယ်ရှင့်။
တခါတန်းတန်းနဲ့ဟာမန္တလေးတိုင်းဒေသကြီးအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုကာကွယ်ဟန့်ထားဖို့ကြိုးစားတဲ့နေရာမှာရောကုသမှုအပိုင်းမှာပါရှီရန်ကနေပါဝင်နေတဲ့အမျိုးသမီးစေဝန်နဲ့တယောက်ပါလက်ရှိမြန်မာနိုင်ငံအတွင်းကိုဗစ်တိုက်ဖျက်ရေးလုပ်ငန်းတွေမှာအမျိုးသမီးချမ်းမာရေးဝန်ထမ်းတွေအများအပြားရှီရန်ကနေပါဝင်နေတယ်ဆိုတာကိုလည်းဒေါက်တာတန်းတန်းမြင့်ကပြောပါတယ
်ဒီ COVID-19 ကဝယ်ချင်းချုပ်ရေးလုပ်ငန်းတွေမှာအဓိကရှီရန်ကနေပြီးတောင်းဝင်ထမ်းဆောင်နေကြတာလေကျမတို့ရဲ့အခြေခံကျမကြီးဝန်ထမ်းဒီ professionally ဖြစ်တဲ့ကပွားဆရာမများပေါ့နော်အဲ့ဒီသဘောဆရာမများကအဓိကဒီ COVID-19 မှာပြည်ပကပြန်လာတဲ့လူတွေပြည်ရင်းကပြန်လာတဲ့လူတွေဓာရီနဲ့ထိဆက်တဲ့ဒီ fever surveillance လုပ်ငန်းတွေ quarantine လုပ်တဲ့လုပ်ငန်းတွေ contact tracing လုပ်ငန်းတွေဓာရီအားလုံးကိုပါစီတီဆောင်ရွက်နေကြဟာကျမတို့ရဲ့ဝန်ထမ်းရဲ့အင်အားဦးရဲ့အရာပေါ့နော်အမျိုးသမီးတွေရဲ့ခံထားမှုကကျမတို့တော်တော်များပါတယ်
မြန်မာနိုင်ငံအတွင်းလက်ရှိကူးစက်မှုအများဆုံးကတော့ရန်ကုန်တိုင်းဒေသကြီးအတွင်းမှာဖြစ်ပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတစ်ခုဖြစ်တဲ့မြန်မာလိုနိုင်ငံငယ်တွေမှာရောဂါရှိမရှိစမ်းသပ်စစ်ဆေးမှုတွေကိုပမာဏများများမလုံဆောင်နိုင်သေးတယ်လို့အစောပိုင်းကာလတွေကဆိုရင်တက်ခွဲစစ်ဆေးမှုနမူနာတွေကိုပြည်ပနိုင်ငံတွေအထိပို့ပြီးတော့စစ်ခဲ့ရတာပါ။လက်ရှိပြည်တွင်းမှာစစ်ဆေးလာနိုင်တဲ့အခြေမှလည်းတက်ခွဲနမူနာနေ့စဉ်ပြင်းမြ300ကနေ400လောက်ကိုပဲစစ်ဆေးနိုင်သေးတာဖြစ်ပါတယ်။လက်ရှိကျန်းမာရေးဝန်ထမ်းတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့အင်းစိန်ပြည်သူ့ဆေးရုံကြီးကတင်ကြားရေးနဲ့ကုသရေးဆိုင်ရာပါမောက်ခဒေါက်တာမမကြီးကအခုလိုပြောပါတယ်
မောင်နေနဲ့စိတ်ခေါ်မှုကတော့ဘာခက်ခဲရှိလဲဆိုကိုယ်ကာကွယ်မဲ့ PPE တွေလုံလောက်စွာရရှိမှာပါပဲပေါ့နော်အဲ့တော့နိုင်ငံတော်အစိုးရနဲ့မတို့ပေးဖို့လည်းပေးတော့ပေးပါရဲ့နေရပါပေါ့နော်ဆိုတော့အခုတပီးလို့သိတယ်ခန္ဓာကိုယ်တစ်ခုလုံးဝတဲ့ PPE ပေါ့ကာဗာအော့ဆာလိုရဲ့နောက် respirator လို့ခေါ်တယ်ဒါပါလို့ all virus ကို 100% ကာကွယ်ဆို N95 လို့ခေါ်တာပေါ့နော်ဆိုတော့အမတို့ကတော့ဆေးဥကြီးစီမှာလည်းမတို့စာရေးတောင်းတယ်ဆေးဥကြီးကလည်းနေပြီးတော့တောင်းတယ်တန်အားလို့ဆိုတာမတို့တတိယကြည့်တာမတို့ဆေးရုံကတွေ့ရဖြစ်နေတယ်ကိစ္စတွေ့ပါလေဆိုလို့ဆိုတော့ EC ကိုကြောက်တာလည်းရှိရတယ်ဒါပေမဲ့ဒါ EC ကိုတွေ့လေဆိုအမှခိုင်းအရန်ကိုပြည်သူတွေအားတက်တယ်ရောလှူကြတာပေါ့နော်အဲ့တော့အမတို့စိတ်ကူနဲ့ N95 လည်းလှူတယ် PPE ရယ်လှူတယ်ခေါင်းစီလည်းကုန်လှူတယ်ကွာ mask တွေရယ်စာပြီးလှူကြတယ်ဆိုတော့ရှင်လို့ရှိရင် comparatively ရန်ကုန်ရဲ့ဆေးဦးတွေမှာအမတို့ဆေးဦးဟာဟိုနည်းနည်းလေးလှူရမ်းတာကိုခံရတယ်ပေါ့နော်
အခုချိန်မှာကူးစက်မှုတွေအလွန်အကျွံများတဲ့အခြေအနေမဟုတ်သေးတာကြောင့်ကင်တွယ်နိုင်တဲ့အနေအထားရှိနေသေးပေမဲ့လို့နောက်ပိုင်းလူနာတွေများလာရင်တော့အခက်အခဲတွေပိုးပြီးတော့ကြုံရနိုင်တယ်လို့ပြောတဲ့သူကတော့ရန်ကုန်တိုင်းနောက်ပိုင်းခရိုင်စေယုံကြီးမှာတာဝန်ထမ်းနေတဲ့သူနာပြုဆရာမမလာတင်ရဦးပါမလာတင်ရဦးကတော့ကိုဗစ် -19 လူနာတွေကိုအထူးကကူးသပေးနေတဲ့ဝေဘာကြီးစေယုံမှာဒီလိုလူနာတွေများနေတဲ့အချိန်ဝန်ထမ်းအင်အားဖြည့်သွားရောက်တာဝန်ထမ်းခဲ့ပြီးတော့မကြခင်ရက်ပိုင်းတုန်းကမှသူ့ရဲ့မူရင်းဌာနစေယုံကိုပြန်ရောက်လာတဲ့သူပါ
ကူးသရေးပိုင်းမှာလိုအပ်တဲ့ PC ပစ္စည်းတွေစုံမှုလို့ရှင်လေဒီလူနာတွေထားမှာဆိုလို့ရှင်လေဒီယောဂပိုးရှိတဲ့လူနာမျိုးတွေကိုထားဖို့အဆင်ပြေနိုင်လောက်တဲ့အခန်းပုံစံမျိုးပေါ့နော်အဲ့လိုမျိုးတွေဖြစ်ဖို့ခုခေါ်ပါကီရောလည်းနည်းနည်းကြာပြီဆိုတော့လေကျွန်တော်တို့ဒီမှာအသစ်ဆောက်ထားတာကဒီ positive ထားဖို့အသစ်ဆောက်တာအဆုံးလက်ဆောင်ဒီအမှားတော်လူနာအများကြီးမဆင်ဘူးလေ30လောက်ပဲရှိရဲဝေပါကီရဲ့ capacity က90လောက်လက်ခံတာဆိုတော့တင်းတဲ့နေရာရောနည်းနည်းလေးဟိုဟာဖြစ်တာပေါ့နော်အဲ့တော့ကျစီရီယာလည်းအများကြီးနောက်ပိုင်းတော့လိုနိုင်တယ်။ဥမာ PPE တို့ကျတဲ့ကောကဲတို့ဒီဝင်တဲ့အခါမှာတုံးပြူတဲ့ကျမရဲ့ဝင်တဲ့နေ့တုံးပြူတဲ့ PC မျိုးတွေပေါ့နော်။ဒါရလူနာများရဲ့များလာတို့ကျမတို့အထဲဝင်ရတဲ့အခြေအနေတွေကလည်းများလာနိုင်တယ်။ပြီးလို့ရှိရင်လူများများလည်းဆရာမဆရာမအင်အားတွေများလည်းစာတုံးရတော့မယ်ဆိုတော့ဒီ PPE တွေကောကဲတွေအကုန်လုံးကိုလည်းထပ်ပြီးရောအင်အားဖြည့်ပေးနိုင်ဖို့အဆင်ပြေမယ်ပေါ့။
လူဝဲချင်းစီဝါထောက်ကူပစ္စည်းတွေမရှိတဲ့အခါမှာကုသရေးပိုင်းမှာခက်ခဲတွေပိုဖြစ်ရတယ်လို့ယောဂါကူးစက်နိုင်တဲ့အန်ဒီရဲ့ပုံများတယ်ဆိုတာကတော့ PKI ဆေးရုံကမေးစေးဆရာဝန်ဒေါက်တာမြင့်မြင့်စင်ရဲ့ဖြစ်ရက်ကတက်တည်ပဲဖြစ်ပါတယ်။ကုသရေးပစ္စည်းကရိယာအလုံးလောက်မရှိတဲ့ကြားကနေ COVID-19 လူနာတယောက်ရဲ့အသက်ကိုကယ်ဖို့ကြိုးစားရင်းဒေါက်တာမြင့်မြင့်စင်ယောဂါကူးစက်ခံခဲ့ရတာပါ။သူလိုပဲအခက်ခဲတွေကြားမှာလူနာတွေကိုပြည့်စုံဆောက်ရှောက်ပေးနေတဲ့အမျိုးသမီးဆေးဝန်ထမ်းတွေအခုချိန်မှာအများပြားရှိနေတာပါ။အင်းစိန်စေယုံကြီးကဒေါက်တာမမကြီးကတော့သူကိုယ်တိုင်ဦးဆောင်ပြီး community fever clinic လို့ခေါ်တဲ့ကိုယ့်ရဲ့ရွာအတွင်းအခမဲ့ဆေးခန်းတွေဖွင့်ပြီး COVID-19 ဖြစ်နေတဲ့အချိန်မှာတာမန်ဖျားနာသူတွေကိုကုသပေးတဲ့အပြင်ဒီယောဂကူးစက်ခံထားရနိုင်ပွဲရှိတဲ့သူတွေကိုလည်းသက်ဆိုင်ရာဆေးရုံဆေးခန်းတွေမှာလိုအပ်တဲ့ယောဂစစ်ဆေးစံတမ်းမှုတွေနဲ့ကုသမှုတွေခံယူနိုင်အောင်အကူအညီပေးနေတဲ့သူဖြစ်ပါတယ်။ဘလို့ခံယူချက်တွေနဲ့အခုလိုလှုံ့ဆော်ဖြစ်တာပါလေ။
ဘာရီယာမိုတီဗေးရှင်းလဲဆိုပြောချင်တာကတော့ responsibility ယူတာလို့ပဲယူဆပါတယ်။ဟိုကတော့ဟိုတက်တယ်တော့ယူဆပြီးတာဝန်ထမ်းဆောင်တယ်လို့မှယူဆပါတယ်
။ကျန်းမာရေးဝန်ထမ်းတယောက်အနေနဲ့ပြည်သူတွေရဲ့ကျန်းမာရေးကိုကာကွယ်စောင့်ရှောက်ဖို့တာဝန်ရှိတယ်ဆိုတဲ့ယုံကြည်ချက်ခံယူချက်နဲ့ပဲ COVID-19 ကာလမှာလည်းတာဝန်ကြီးကျင်တယ်လို့သူနာပြုဆရာမမလာတင်ရဦးကလည်းပြောပါတယ်။
သွားဝင်နေဖြစ်တဲ့အတွက်ကျမတို့ကစရတောင်ကိုအချိန်မဲထဲဆောင်မှုအသိဉာဏ်ရမှာပေါ့နော်အဲ့တော့မိသားစုဆိုတာမျိုးကလည်းကျမတို့ကအဝေးမှာပဲပေါ့ကျမတို့မိသားစုဆိုရင်လည်းနေမှာပေါ့ကျမတို့ကကိုကြီးချင်းကိုမှာပေါ့နော်အဲ့တော့အဝေးမှာကလန်းလိုက်ရတယ်ကျမတို့ပြုစုရတာမျိုးပေါ့နော်အမှားစားတာမျိုးလေးလည်းရှိတာပေါ့အဲ့တော့ဒါဖြစ်ကျမတို့ကတော့ကျမရဲ့ဝင်နေဖြစ်တဲ့အတွက်ကိုရဲ့ဒီလူတို့ပေါ်မှာဖြစ်နေတဲ့ဒီရောဂါကိုအပေါ်မှာကျွန်တော်ကောက်တယ်ဖို့တာဝန်ကျွန်တော်မှာရှိထားတည်တာလေ
မြန်မာနိုင်ငံမှာသူနာပြုအများစုဟာအမျိုးသမီးတွေဖြစ်ပါတယ်အခုလို COVID-19 ရောဂါကျုံလာရတဲ့အချိန်မှာလူနာတွေနဲ့နေစဉ်တိုက်ရိုက်ထိတွေ့ကုသမှုပေးနေရတာကလည်းဒီလိုသူနာပြုတွေပဲဖြစ်ပါတယ်အလားတူ COVID-19 ရောဂါကာကွယ်တားဆီးနဲ့တိုက်ဖျက်ရေးလုပ်ငန်းအစစ်အစစ်မှာအမျိုးသမီးစီးဝင်တဲ့တွေဟာအမျိုးသားတွေနဲ့တန်းတူရှေ့တန်းမှာရှိနေပါတယ်လို့ဒေါက်တာတန်တန်မြင့်ကလည်းပြောပါတယ်
ဒီချိန်မှာကိုယ့်ရဲ့ကြာရာတောင်းဝင်ပေါ့နော်ကြာရာရဲ့အခန်းကဏ္ဍကျမတို့ဆောင်ရရမှာပဲနော်အဲ့ဆိုကျမတို့အမျိုးသမီးရလေဘာဖြစ်ဖြစ်အမျိုးသားများနဲ့အတူတန်းလူဆောင်ရနိုင်တာပဲလေနော် 20 site ဒီရော fever surveillance လုပ်ငန်းတွေ contact tracing လုပ်ငန်းတွေမှာလေ
ကျမတို့ဒီအမျိုးသမီးများတွားရောက်ပြီးတော့ဗောနော်ဒါကြွားတွေခိတွားရောက်ပြီးတော့မှဒီလုပ်ငန်းတွေကိုဟိုဆောင်ရွက်နေကြရတာပါဒီကဏ္ဍမှာတော့အမျိုးသမီးတွေဟာအားလုံးအမျိုးသားများနေသူပေါ့ဗျာကျမတို့ဘာဖြစ်ဖြစ်ရှင်းလန်းကနေပြီးတော့ဆောင်ရွက်နေတဲ့လူပဲပြောရမှာဗောနော
် COVID-19 ရောဂါတိုက်ဖျက်ရေးမှာရှင်းလန်းကနေပါဝင်နေကြတဲ့ဒီလိုအမျိုးသမီးအမျိုးသားစီးဝင်တဲ့အားလုံးရဲ့ဆောင်ရွက်ချက်တွေကတော့လေးစားအသိမပြုစရာဖြစ်ပါတယ်အလွယ်တကူယောဂကူးစက်ခံရနိုင်တဲ့အခြေအနေတွေကြားမှာပဲဒီကနေ့မြန်မာမျိုးသမီးစေဝန်တန်းတွေအများအပြားကိုဗစ် -19 တက်ဖြည့်ရေးမှာရှင်းလင်းကနေပါဝင်နေကြတဲ့ဆရာဝန်တင်ပြရင်းနဲ့ပဲဒီသတင်းဖတ်ရမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်ကျမပြန်ပြထွေးပါရှင
ကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်တန်ကိုအဆိုးရွားဆုံးခံရတဲ့နိုင်ငံကတော့အမေရိကန်ပြည်ထောင်စုဖြစ်ပြီးတော့ဒီထဲမှာနယူးယောက်မြို့ဟာအဓိကရောဂါဖြစ်ပွားရာနေရာဖြစ်လာပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ကြောင့်သေဆုံးသူ6000ကျော်တဲ့ထဲမှာနယူးယောက်ပြည်နယ်မှာသေဆုံးသူ2000နီးပါးရှိလာနေပြီးတော့ဒီလိုသေဆုံးသူတွေထဲမှာမြန်မာတချို့လည်းပါဝင်ပါတယ်။အခုလိုကွယ်လွန်သူမြန်မာတချို့နဲ့နာမကျန်းဖြစ်သူတွေကိုအကူအညီပေးနေတာကတော့ NHFMM လို့ခေါ်တဲ့မြန်မာအမျိုးသားလူမှုရေးရန်ပုံငွေအဖွဲ့ပါအဖွဲ့ဝင်တဦးလည်းဖြစ်ကုလသမဂ္ဂ UNICEF အငြိမ်းစားဝန်ထမ်းတဦးလည်းဖြစ်တဲ့ဒေါ်မီတီခါကိုနယူးယောက်အခြေအနေနဲ့တော့ဒီအဖွဲ့ရဲ့ပံ့ပိုးပေးနေတဲ့အစီအစဉ်တွေအကြောင်းကိုကျွန်တော်အောင်ကသုတဆုံနဲ့အမေရိကန်တခွင်အစီအစဉ်ကနေဆက်သွယ်မေးမြန်းတင်ပြပေးထားပါတယ်မင်္ဂလာပါတော်မီတီကခင်ဗျဒီအမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါပေါ့လေအဆိုးရွားဆုံးဖြစ်ပွားနေတာကတော့နယူးယောက်ပါဆိုတော့နယူးယောက်ရဲ့ဒီနောက်ဆုံးအခြေအနေလေးကိုပြောပြပေးပါလား
โอเคရှင်ကိုအောင်ဟိုကျမတို့ဒီနယူးယောက်မှာပေါ့နော်ဟို US တစ်ခုလုံးမှာဆိုရင်တော့နယူးယောက်စီးတီးကအများဆုံးခံရတဲ့ဆေးရမှာနေပါတယ်ဘာဖြစ်လဲဆိုတော့နယူးယောက်စီးတီးတစ်ခုလုံးနေနေဆိုလို့ရှင် positive ဖြစ်တဲ့ case က3သိန်းကျော်ဖြစ်နေပြီးတော့ဆုံးပါသွားတဲ့ဥယျာဉ်အဖြစ်က18000ကျော်ရှိပါတယ်ဒါဒီတည်းကမမစတိတ်ကြီးတစ်ခုလည်းမှာနယူးယောက်စီးတီးပေါ့ 5 borough ပေါင်းထားတဲ့ Queens or Brooklyn or Bronx ဆိုဒီဟာမှာဒီ city တဲမှာဒီ positive cases က36000ကျော်ရှိပြီးတော့ဆုံးပါသွားတာတော့12000ကျော်အခုလက်ရှိအရာသိရပါတယ်ရှင
် COVID-19 ကြောင့်ဆုံးပါသွားသူတွေတဲမှာဒီမြန်မာတွေလည်းပါတယ်လို့ကျွန်တော်သိရပါတယ်ဆိုတော့အလုံးပဏီယောက်လောက်ရှိပါလဲ
အခုဆိုလို့ရှိရင်ကျမတို့အခုဟိုလက်ရှိပေါ့နော်ဟိုစည်ရင်အရာ20နီးပါးပေါ့16ယောက်ဖြစ်သွားပါပြီကျမတို့မှာနမေရီနဲ့တကွအခုကောက်ခံလို့ရရှိသလောက်ပေါ့နော်16ယောက်ရှိနေပါပြီ20နီးပါးဖြစ်နေပါပြီ
အားလုံးကရောဒီမြန်မာအမေရိကန်တွေပဲလား
ကျမတို့အနေနဲ့သိရသလောက်ကတော့တချို့လဲမြန်မာနိုင်ငံ status နဲ့မြန်မာနိုင်ငံသား status နဲ့နေတုံးမှာပဲဥပမာအဖြစ်အဲ့ဒီဒီ sushi လုပ်တဲ့အလုပ်သမားလေးတွေနောက်တခြားအလုပ်လုပ်တဲ့ဟိုဟိုလူတွေပေါ့နော်နောက်ပြီးတော့တချို့လဲ American မြန်မာတွေလဲပါပါတယ်ရှင့
်ဒေါ်မေတီခါတို့အနေနဲ့ပေါ့လေဟိုအခုလိုဒီဆုံးမသွားတဲ့သူတွေနဲ့ပတ်သက်ပြီးတော့လဲအကူအညီပေးနေတယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျာဟိုဘယ်လိုအကူအညီပေးပစ်တယ်ဆိုတဲ့အကြောင်းလဲပြောပြပါဦ
းဒီအဖွဲ့ကနေပြီးတော့အခုလက်ရှိဒီ COVID-19 နဲ့ထိခိုက်ခံရတဲ့သေဆုံးကုန်တဲ့အတွက်ကျမတို့ကဝင်ပြီးတော့ဟိုတက်နေသမျှပေါ့နော်အတက်နေဆုံးကျမတို့ကူညီမယ်ဆိုပြီးတော့ကျမတို့အချက်အချင်းအတအချက်အနေနဲ့ကျမတို့ဘာစလုပ်လဲဆိုတော့ဒီနေထိုင်မကောင်းဖြစ်နေတဲ့သူတွေမြန်မာမိသားစုတွေမြန်မာတွေနေထိုင်မကောင်းဖြစ်နေဆေးရုံသွားလို့လည်းမရဘူးဆိုရင်တို့လက်ရှိချက်ချင်းခေါ်ပြီးတော့ဆရာဝန်တွေကိုမေးနိုင်ဖို့အတွက်ကျမတို့ကဆရာဝန်တွေကိုလှမ်းပြီးတော့ဆက်သွယ်ပြီးတော့မြစ်တန်ရက်ခံတော့ဆရာဝန်တွေအားလုံး၅ဦးကလည်းဟိုလိုလိုလာလာတို့ရဲ့နာမည်တွေနဲ့နံပါတ်တွေနဲ့ပေးပါတယ်အချိန်မျိုးဆက်ပါတို့ကဟိုမြစ်တာနဲ့အလကားအချက်ညာပေးပါမယ်ပေါ့နော်နောက်အပြင်ကျမတို့ကဘာလုပ်ထားလဲဆိုရင်ဥပဒေပိုင်းနဲ့ပတ်သက်ပြီးတော့လည်းတချို့ကနားမလည်ကြဘူးပေါ့နော်ဒီသေဆုံးသွားတဲ့သူတွေရဲ့ဒီ body ကို blue claim လုပ်မလဲဘာလဲအတွက်ပေါ့လိုအပ်အောင်ဆိုရင်ကျမတို့ရဲ့မြန်မာနိုင်ငံသားပါပဲရှေ့နေသူကိုလည်းကျမတို့ကမြစ်တာရက်ခံတော့သူကလည်းလိုလိုလာလာသူ့နာမည်စာရင်းကိုပေးထားပါတယ
်နောက်ဟိုတချို့လိုအပ်သူတွေအတွက်ဇာပနအတွက်ရောစီစဉ်ပေးတယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့အခက်အခဲတွေရှိရင်လည်းကြားရပါတယ်ခင်ဗျအဲ့ဒီအကြောင်းတော့ပြောပြပေးအောင
်ပေးပြပါတယ်ရှင် because ဘာဖြစ်လို့လဲဆိုတော့ကျမတို့ဒီပြောမယ်ဆိုလို့ရှင် funeral home တွေကအခက်အခဲအများဖြစ်နေပါတယ်နယူးယောက်မှာအဲ့လိုတည်ကြည်တဲ့သေဆုံးကုန်တဲ့သူတွေအများများတဲ့အတွက် funeral home မလောက်ပါဘူးမလုံလောက်တဲ့အတွက် New Jersey တို့ဘာလို့တခြားမြို့နယ်တွေကပါအခုဒီတောင်းရပါတယ်အဲ့တော့သူတို့တွေမှာလက်လန်းမပြီးပါဘူးသူတို့ရဲ့ဟိုပူဆွေးတော့ခရောက်မှုကတပိုင် funeral home ရှာလို့မရတာတပိုင်နဲ့ဆိုတော့ကျမတို့အဖေကနေပြောဝင်ပြီးတော့အဲ့ဒီတက်နေတဲ့များ funeral home ကိုရှာပေးပါတယ်တခါရတဲ့အခါကျပြန်တော့လဲတချို့ကငွေကြေးမတက်နိုင်ကြပါဘူးအဲ့တော့အဲ့ဒီအတွက်ကိုလည်းကျမတို့ကတက်နေတဲ့များငွေကြေးကို ကူညီပေးပါတယ်ပံ့ပိုးပေးပါတယ်။နောက်ဥပမာလေးတစ်ခုပြောရမယ်ဆိုလို့ရှိရင်ဒီကျမတို့ဒီနယူးယောက်ရဲ့အပြင်ဘက်ပေါ့လောင်းအိုင်လန်ဘက်မှာတော်တော်ဝေးဝေးမှာရှိတဲ့ဒီအလုသမားဆူရှိအလုသမားလေးတယောက်ဟိုတလောမှာဆုံးသွားပါတယ်။ကျမနေ့ရက်တော့သိမှတ်မိတော့ပါဘူး။ဒါပေမဲ့နာမည်တော့သိပါတယ်။ထားပါတော့အဲ့သူဆုံးသွားတဲ့အခါမှာ claim လုပ်မဲ့သူ့ရဲ့ရုပ်အလောင်းကိုလာပြီးကိန်းတော့နဲ့သူမရှိပါဘူး။အဲ့ဒီအတွက်ကျမတို့ကရအောင်စုံစမ်းပြီးတော့ရဲဌာနရောနောက်ပြီးတော့ဒီ mortuary ကိုပါကျမတို့စုံစမ်းလိုက်တဲ့အခါမှာသူ့ရဲ့ body ကရှိနေပါသေးတယ်။ဒါပေမဲ့လာပြီးကိန်းလုပ်တဲ့သူမရှိဘူး။စုံစမ်းလိုက်တဲ့အခါမှာ तू ကဆွေမျိုးသားချင်းလုံးဝမရှိပါဘူး။မျိုးရောမှာ तू တယောက်တည်းဒီမှာလာအလုပ်လုပ်နေတဲ့အတွက်တနည်းတစ်ခုနဲ့ကျမတို့ရန်ကုန်ကသူ့ရဲ့ဖခင်ဖြစ်သူကိုလှမ်းပြီးတော့ဆက်သွယ်လို့ရသွားပါတယ်။အဲ့တော့အခုဆက်သွယ်ထားပါတယ်အခုချိန်မှာတော့ဘာကြောင့်လဲလို့ဆိုတော့ဖခင်ရဲ့ဒီသဘောတူညီမှုလက်မှတ်ပေါ့เนาะပါမเนาะအဲ့ဒီလက်မှတ်ကိုလည်း notarize လုပ်ရပါမယ်အဲ့ဒီဟာရမှကျမတို့ကဒီဘက်ကဒီ mortuary တို့ရဲဌာနတို့မှာသွားပြီး claim လုပ်မှဒီ body ကိုပြန်ရပါမယ်ဟိုအဲ့ဒီခါကျရင်ဒီ funeral home ကိုလှမ်းဆက်ပြီး funeral home မှာသွားပြီးတော့ body ကို claim လုပ်မှာပါဘာကြောင့်လဲလို့ဆိုရင် long term မှာတော့နည်းနည်းလေးစီမင်းစီကံနဲ့နည်းနည်းလေး flexible ဖြစ်ပါတယ
်ဟုတ်ကဲ့ဟိုအလူငွေရောဘယ်လိုလက်ခံပေးလက်ခံတာပါလဲ
ပထမဆုံးကျမတို့စတိုင်မိနေခါမှာကျမတို့ကမတီပေါ့နော်မတီငွေကိုထည့်လိုက်ပါတယ်အဖွဲ့ကြီးကထည့်ပါတယ်အဲ့ဒီဟာကိုရင်းပြီးတော့ကျမတို့ဒီ Facebook page မှာ GoFundMe ဆိုတဲ့ link လေးကိုကျမတို့ကတွဲပြီးတော့ကျမရောတခြားအဖွဲ့ဝင်တွေအားလုံးရောအဲ့လို Facebook မှာ share လုပ်ပါတယ်အဲ့ဒီမှာဒီမြန်မာနိုင်ငံသားတွေရောမြန်မာနိုင်ငံသားမဟုတ်တဲ့တွေရောပြီးတော့အမည်မပေါ်လူတွေရောပေါ့နော်နာမည်မပေါ်လူတွေရောထည့်တဲ့အခါမှာကျမတို့ရဲ့ဒီအလှူငွေကတိုးတိုးလာပါတယ်ဒီအပြင်ကျမတို့အဖွဲ့ကဘာလုပ်သေးလဲဆိုကျမလည်းအင်မတန်စိတ်ချမ်းသာပါတယ်ကူညီပေးရတဲ့အတွက်ကျမတို့နယူးယောက်ကွန်မြူနတီမှာအဲမတ်အိုမာဆွေဆိုတဲ့ဟိုအမျိုးသမီးတူကဟိုညီမတူပေါ့နော်သူကသူ့ဟာနဲ့သူတရက်မှာ Facebook မှာကြီးညာပါတယ်သူကသူ့လက်ကိုမြစ်တာနဲ့ပေါ့ဟင်းတွေချက်ပြီးတော့လာပို့ပေးမယ်နေထိုင်မကောင်းတဲ့မြန်မာတွေကျမကိုအချောင်းချပါဆိုပြီးသူကအဲ့လိုရေးပါတယ်အဲ့တော့ကျမတို့အနေနဲ့ဟာဒါသူ့ကိုပံ့ပိုးပေးရမယ်ဆိုပြီးတော့အခုလောလောဆယ်ကျမတို့အဖွဲ့ကအိုမာဆွေချက်တဲ့ခင်းနေပေါ့နော်သူကသူဝယ်ပြီးသူကသူချက်ပါတယ်အဲ့ဒီခင်းနေပါယူအကုန်လုံးကိုကျမတို့ကတပတ်မှနှစ်ချိန်သွားယူပြီးတော့နေထိုင်မကောင်းတဲ့မိသားစုတွေကိုကျမတို့ကပြန်ပြီးတော့ဟိုပံ့ပိုးပြီးတော့သွားပြီးသွားပို့ဆောင်ပေးပါတယ်နေထိုင်မကောင်းတချို့ဆင်းအောင်မယူနိုင်ပါဘူးအဲ့လိုမျိုးဆိုရင်လည်းကျမတို့ကအဲ့လိုဖုန်းဆက်ပြီးလာယူရဲ့ဒီဆောင်ပြီးတော့မှယူပါတယ်အဲ့ဒါတပတ်ကိုနှစ်ချိန်လောက်တာဆိုရင်မိသားစုအားဖြင့်အားဆိုရင်အခုမိသားစု20နီးပါးလောက်ကျမတို့ကူညီနေပါတယ်
ဟုတ်ကဲ့ကျွန်တော်တို့အခုလိုဖြည့်ချပေးတဲ့အတွက်သူကျေးဇူးတင်ပါတယ်ခင်ဗျာ
။ကျမလည်းကျေးဇူးတင်ပါတယ်။ကျမတခုပြောချင်တာလေးကလေဒီကျမတို့ NHF MM ရဲ့လုပ်ရက်က Facebook ပေါ်မှာလည်းကြည်ရှာပါတယ်။အဲ့လိုကျမဒီအဖွဲ့ကိုစားပေါ့နော်။ဒီအဖွဲ့မှာလာပြီးတော့လှူတဲ့ဒီနာမည်တွေပါလဲတချို့ကနာမည်မဖော်ပါဘူး။အဲ့လိုလှူတဲ့သူတွေအားလုံးမြန်မာမိသားစုတွေပဲဖြစ်ဖြစ်နိုင်ငံခြားသားတွေအားလုံးကိုအထူးကျေးဇူးတင်ပါတယ်။ပြီးတော့ဒီကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံသံမကြီးနဲ့သံယုံမိသားစုကလည်းလှူထားတာရှိပါတယ်။အဲ့ဒီအတွက်လည်းကျွန်မဒီနေ့ကနေအားလုံးကိုစားမှတ်တမ်းတင်ပြီးကျေးဇူးတင်ကြောင်းပြောလိုပါတယ်။ပြီးတော့တချို့ကဒဏ်ရိုက်လှူချင်ပါတယ်။ဒီ GoFundMe ကလည်းမလှူချင်ပါဘူး။ကျမတို့ဆီကလည်းဒဏ်ရိုက်မှုတစ်ဆင့်မသွားချင်ဘူး။တကယ်ထိခိုက်ဒီမှာရဲတည်ဆုံသွားတဲ့သူတွေရဲ့ချင်းသူမိသားစုနဲ့တိုက်ရိုက်လှူချင်တယ်ဆိုရင်လည်းကျမတို့အဖွဲ့ကလုပ်ပေးနေပါတယ်အဲ့ဒီလိုဆောင်ရွက်ပေးတာလည်းလင်းကားဥရှိသွားပါပြီအဲ့လိုလည်းဆောင်ရွက်နိုင်ပါတယ်လို့ကျမဒီနေ့ကနေပြောလိုပါတယ်အခုလို့ကျမတို့အဖွဲ့ကိုကိုအောင်တို့ VOA ကနှမ်းပြီးတော့ပေါ့နော် Voice of America နှမ်းပြီးတော့မေးတဲ့အတွက်လည်းကျမကျေးဇူးအများကြီးတင်ပါတယ်
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျမခင်မျိုးသက်ပါ။ COVID-19 ကာယောဂါနဲ့ပတ်သက်ပြီးဆေးရုံတွေမှာလှုပ်ဆောင်နေတာတွေကိုဗြိတိန်အရှေ့တောင်ပိုင်း Access ဆေးရုံအရေးပေါ်ဌာနကအရေးပေါ်ဆိုင်ရာဆေးပညာရှင်ဒေါက်တာအလိမ်မာဝင်းတိန်ကိုမင်းနဲ့ပြန်ကြည့်ပေးမှာပ
ါ။ဆေးရုံမှာတော့ဒီ COVID ရောဂါဆောက်ဖြစ်တဲ့ March လအလေလောက်ကလေးကနှစ်ပိုင်းခွဲလိုက်ပါတယ်။hot area နဲ့ cold area လို့ခေါ်ပါတယ် hot area ကိုလာတဲ့လူတွေကတော့ ambulance ကနေခေါ်လာကြတာများပါတယ်သူတို့ကအပြားရှိနေချောင်းတွေတအားဆိုးမယ်တက်ရှူကျက်မယ်လေပင်းနာတာနှာရည်တအားကျနေတာတက်ရှူနေထိုင်နေ symptom တွေရှိတဲ့လူတွေကိုခေါ်လာတာပေါ့နော်ခေါနေရာနဲ့ကိုးနေရာကိုတတ်တတ်ကို wall ကိုကာပြီးတော့ခွဲလိုက်ရတာပါ။ဘာလို့လဲဆိုတော့ကိုးနေရာမှာရှိတဲ့လူတွေကထော်လဲတာလောက်လည်းဖြစ်နိုင်တယ်။ခါအတက်ရတာလည်းဖြစ်နိုင်တယ်။ခုနက symptom တွေမရှိတဲ့လူကိုကိုးနေရာမှာထားတာပ
ါ။ခေါနေရာကိုလူနာတွေကိုပို့ပြီးဆိုတော့ဒီလူနာတွေပထမဆုံးဘယ်လိုစပြီးတော့ပြုစုပေးပါလဲ
။
ကျောက်လာပြီဆိုတာနဲ့အရန်ယောဂအခြေအနေဆိုးနေတယ်ဥပမာအောက်ဆီဂျင်အရန်နည်းနေတယ်ဟိုအသက်ရှူတအားကျက်နေတယ်လို့ဆိုရင်ကျမတို့ကကြိုသိပါတယ်အမ်ဘူလန့်စမားကဟိုပေါ့ red phone လို့ခေါ်ပါတယ် emergency phone ပေါ့နော်လှမ်းပြီးတော့ခေါ်တာပေါ့ blood pressure တို့ heart rate တို့အောက်ဆီဂျင်တို့ပြောပြလို့ရှိလို့ရှိရင်ကျမတို့ကအဲ့ဒီလူနာတော်တော်ဆိုးတယ်အဲ့ဒါဆိုရှင်အသေးအတန်နေရာမှာကြည့်မယ်ပေါ့နော်အဲ့ဒါဆို resuscitation area လို့ခေါ်ပါတယ်တဲ့တဲ့နေရာမှာမဟုတ်တဲ့လူတော့ပုံမှန် hot နေရာမှာပဲကြည်တာပေါ့ကျမတို့ကတော့လူနာဆပြီးတော့ရောက်ကလေးကသွေးဖောက်တယ် chest x ray ပုံမှန်ရိုက်ပါတယ်လူနာက blood test တွေ chest x ray တွေကကောင်းတယ်အောက်ဆီဂျင် level ကကောင်းတယ်ဆိုရင် antibiotic ပေးပြီးတော့ပြန်လွှတ်ပါတယ်မကောင်းဆိုလို့ရှိရင်တော့ဆေးရုံမှာတင်ပါတယ်ဆေးရုံတင်ရင်တော့ medical team ကိုပဲကျမတို့ကလွှဲလိုက်တာပေါ့တန်းပြီးတော့သူတို့ medical ward က covid ward လို့ခေါ်ပါတယ်အဲ့လိုမတော်ခင်မှာဆွတ်ပြီးပါတယ်နှာခေါင်းနဲ့ပစာထဲကိုဆွတ်ပြပါတယ
်အခုလူနာတယောက်ရောက်လာပြီဆိုရင်ဒီလူနာကိုဗစ်ရောဂါကိုဖြစ်နေတာမဖြစ်နေလားဘယ်လိုလုပ်သိပါလဲပြောပြပေးပါအ
တိအကျဘယ်လိုမှမသိနိုင်သေးပါဘူးဆွတ်ပရစမထွက်မဖြစ်အခုတော့ကျမတို့သိနိုင်တာတခုကတော့လူနာရောက်ရောက်ချင်း chest x-ray ရိုက်လိုက်လို့ရှိရင် chest x-ray က sign နေရာအခု covid sign လို့ဆိုလို့ခေါ်ပါတယ်ကြည့်လိုက်တာနဲ့ဟိုကကျမတို့သိပါတယ်ကျမတို့ဆေးရုံမှာဆိုရင် radiologist က24နာရီသူတို့ duty နဲ့ဆင်းရပါတယ်။ radiologist က chest x-ray ကို report လုပ်ပေးပါတယ်။ဟို chest x-ray ကြည့်လိုက်လို့ရှိရင်ကျမတို့ diagnosis ကိုတော်တော်မှန်းလို့ရနေပါပြီ။နောက်ပြီးတော့ blood pressure ပုံမှန်လည်းမူတည်ပါတယ်
။ blood pressure ပုံမှန်မူတည်ရစားပါပြောရပါမယ
်။အဲ့ blood မှာ abnormality တွေပြပါတယ်။ covid ရှိတဲ့လူနာက leukopenia လို့ခေါ်ပါတယ်။ one of the black counter နဲလို့ရှိလို့ရှိရင်အဲ့ဒါဟာ covid ဖြစ်ဖို့ chance အရန်များပါတယ်ဒါပေမဲ့အခုအချိန်မှာတော့ဘသူပဲဖြစ်ဖြစ်ချောင်းဆိုးနေတယ် temperature ရှိနေတယ်အသက်ရှူကျန်နေတယ်ဆိုလို့ရှိရင်တော့ more than 90% က covid ပါပဲ chest x-ray ကကျမတို့စီမှာ within 5 minute လောက်တွင်မှာရပါတယ် chest x-ray ကြည့်လိုက်လို့ရှိရင် diagnosis ရပါပြီ
ဆိုတော့ဒီ covid လူနာတည်ကြပြီဆိုလို့ရှိရင်ဒီလူနာကိုဘာလုပ်ပါလဲ
လူနာကဟိုပါတော့ oxygen လိုနေကြတာများပါတယ်အဲ့လိုဆိုရင်အောက်ဆီဂျင်လိုရင်အောက်ဆီဂျင်ပေးတယ်ပေါ့နော်။ကဲပြန်နိုင်တဲ့လူနာကြလို့ရှိရင်လည်းအန်တီဘိုင်ယိုတစ်ပေးပြီးတော့ပေါ့မပြန်နိုင်တဲ့လူနာကိုတော့အဲ့လိုပေါ့အဲ့ဒီလူနာက intensive care ထဲကိုသွားရမယ့်လူနာလားရိုးရိုး medical ward ထဲမှာပဲနေနိုင်သလားဆိုတော့အဲ့ဒီအချိန်မှာ decide လုပ်ရပါတယ်။ကျွန်မခုနကပြောပြတဲ့ resuscitation ခန်းထဲမှာရှိနေတဲ့လူနာကတော့အရန်ကိုဆိုးရွားနေတယ်ဆိုရင်အသက်ရှူဆက်တက်မလားဆိုတာကိုဆုံးဖြတ်ရပါတယ်။အဲ့ဒီခါကျလို့ရှိရင်ကျမတို့က intensivist တွေကိုခေါ်ပါတယ်။ intensivist တွေကလာကြည့်တယ်သူတို့ဆုံးဖြတ်ပါတယ်။သူတို့ decide လုပ်တဲ့ factor တွေကတော့အများကြီးရှိပါတယ်။အဲ့ဒီပုံမှာမူတည်ပြီးတော့လေကြောင်းထဲကိုကျုပ်ထည့်မလားပြီးလို့ရှိရင်အသက်ရှူဆက်နဲ့ဆက်မလားဆိုတာကို ICU က specialist တွေကဆုံးဖြတ်ပြီးတော့သူတို့လုပ်ပါတယ်တခါတည်း။
ကိုပေါ့နော်တန်လျာဖြစ်နေတယ် COVID 19ရောဂါပူးခံနေလို့တန်လျာဖြစ်ရင်ဘာတွေဘယ်လိုလုပ်ရမလဲနည်းနည်းပြောပြပေးပ
ါကျမတို့စီမှာ111ဆိုတဲ့ system ရှိပါတယ်အဲ့ဒါကဆိုပါဘော health advice line ပေါ့နော်အဲ့ဒီ health advice line မှာဖြည့်တဲ့လူတွေကဟို health care professional တွေပေါ့ဟိုများသောအားဖြင့်အဲ့လို nurse တွေ paramedic တွေအဲ့လိုမျိုးလူတွေပါသူတို့ train လုပ်ထားတာပေါ့နံပါတ်ကိုခေါ်လိုက်လို့ရှိလို့ရှိရင်သူတို့က symptom တွေကိုမေးပါတယ်အကုန်လုံးပေါ့နော်အရင်က medical history ကစ drug history ကစအကုန်လုံးသူတို့မှာ checklist တွေအများကြီးပါအဲ့ဒါတွေကိုမေးပါတယ်မေးပြီးတော့သူတို့ဆုံးဖြတ်နိုင်တဲ့ကိစ္စဆိုလဲသူတို့ကသူတို့ဆုံးဖြတ်တယ်သူတို့မဆုံးဖြတ်နိုင်တဲ့ဆိုလို့ရှိလို့ရှိရင်လဲသူတို့ကခဏနေ clinician ကပြန်ခေါ်ပါလိမ့်မယ်ဆိုပြီးတော့ clinician က GP ဆရာဝန်ဖြစ်ပါများတယ်အဲ့ဒါကပြန်ခေါ်တယ် GP ဆရာဝန်ကအဲ့မှာဆုံးဖြတ်လိုက်တာပေါ့နေကောင်းတယ်ဆိုလို့ရှိရင်အိမ်မှာပဲနေအောင်ပေါ့နော်ပါရာစီတမိုးတောက်ပါရေများများတောက်ပါဘာတွေလုံးရမယ်ဆိုတာဘယ် sign နဲ့ symptom တွေကြည့်နေရမယ်ဘယ်အချိန်မှာနေမကောင်းရင်999ခေါ်ရမယ်ဆိုတာသူတို့ instruction ပေးတာပေါ့အဲ့ဆရာဝန်နဲ့စကားပြောနေတဲ့အချိန်မှာမကောင်းဘူးလို့ထင်လို့ရှင်တော့ဆရာဝန်ကချက်ချင်း ambulance လွှတ်လိုက်ပါတယ
်ဆက်စပ် 111 နဲ့ 999 ပါกว่า
ပါ 111 က non emergency call ပေါ့နော်ခုပမာလူတယောက်ကအလိုပေါ်ကူက temperature ရှိရဲဆုပေါ်ပေါ်လက်ချောင်းနာတယ်ချောင်းဆိုးတယ်ဆိုလို့ရှိရင်အသက်အန္တရာယ်ရှိနေသေးတဲ့ symptomချိန်မဟုတ်လို့ရှိရင် 111 ကိုခေါ်လို့ရပါတယ်။ဥပမာလူတယောက်ကကဲဟိုအရန်ကိုရင်ဘက်အောက်နေပုံတော့ဟဲ့လားနှလုံးရောဂါကြောင့်မလို့ဟာတက်ရတယ်လို့ထင်လို့ရှိရင်အဲ့ဒီလူနာ999ကိုခေါ်လို့ရပါတယ်။999က emergency ပေါ့။999ကိုက3ခုပြန်ခွဲပါတယ်။ဟိုပေါ့ police လိုချင်လား emergency ambulance လိုချင်လားအဲ့လိုပြန်ခွဲပါတယ
်။ဒီ emergency အခန်းတွေကိုခံရတဲ့ဆရာဝန်တွေနဲ့ဘလို့ကိုခုခံကာကွယ်တာတွေလုပ်ပါလေ
။ hot area မှာလာတဲ့လူတွေကတော့အကုန်လုံးနှီးပါးဟာ နောက်ကျလို့ရှိရင် positive ဖြစ်တာပဲ။အဲဒီတော့အကုန်လုံး PPE 4 PPE ဝေးရပါတယ်။ဟိုပေါ် goggle ရယ် mask က FFP3 mask လို့ခေါ်ပါတယ်။ပြီးတော့ surgical gown ပေါ့နော်။အဲဒီ gown နဲ့ glove နဲ့အဲ့ဒါကိုဝေးပါတယ်။အပေါ်မှာ visor တက်ပါတယ် goggle ပေါ်မှာ
။မြန်မာနိုင်ငံကလူတွေဒီ covid နဲ့ပတ်သက်ပြီးတော့ဗားရီများသတိထားတဲ့နည်းနည်းပြောပြပေးပါ
။မပေါ်ကြဖို့လိုပါတယ်။ဒီယောဂကူးပုံက4 mile လို့ခေါ်ပါတယ်။ကိုယ်ကမှပါလာတာဟုတ်ကိုယ်အပြင်ထွက်လေကိုယ်အိမ်ကိုတည်လာလေပဲအဲ့ဒီတော့တတ်နိုင်တဲ့များအိမ်မှာနေကြဖို့လူကြီးတွေနဲ့နောက်ကိုခံအားနည်းတဲ့လူတွေဥပမာဒါဘီတီရှိတဲ့လူတွေလုံးယောဂအဆုတ်ယောဂအက်စမာရှိတဲ့လူတွေကင်ဆာရှိတဲ့လူတွေကအိမ်ထဲမှာပဲလုံးဝမထွက်ကိုမထွက်သင့်ပါဘူးအိမ်သားတွေကလည်းမထွက်သင့်ပါဘူးလူထူတဲ့နေရာကိုမသွားတာအကောင်းဆုံးပါပဲ
ဒေါက်တာအလိမ့်မရပြောကြခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ရအောင်ရှင်နောက်တစ်ပတ်မှာပြန်တင်ဆက်ရအောင်
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu ဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။ကမ္ဘာတလောကိုရိုနာဗိုင်းရပ်စ်ကရောဂါတန်ခံစားနေရချိန်မှာအမုန်းတရားရီပွားနေကြကြောင်းနဲ့ဒီရောဂါတိုက်ဖျက်ရေးအတွက်တကမ္ဘာလုံးဝိုင်းဝန်းပြီးချိုးပန်းကြဖို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကတောက်ကြံနေမှာသတိပေးလိုက်ပါတယ်။အမေရိကန်နိုင်ငံဂျွန်ဟော့ပကင်းစ်တက်ကလို့စစ်တမ်းမှာတောက်ကြံနေအထိဆိုကမ္ဘာတလောဒီရောဂါပိုးအကူးဆက်ခံရသူဟာ3,900ကျော်နဲ့သေဆုံးရသူက2,900ကျော်နေပြီလို့ဖော်ပြထားပါတယ်။နှစ်ပေါင်း300အတွင်းအဆိုးအဝါဆုံးစီးပွားရေးကဆိုင်မဲ့အခြေအနေရှိနေတဲ့ဗြိတိန်နိုင်ငံကိုဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကနောက်လာလောက်ထိဆက်ပြီးကိုရိုနာဗိုင်းရပ်စ်အတွက်ပိတ်ပင်တားမြစ်မှုလုပ်မှာကိုသူ့ကက်ဘိနက်အဖွဲ့ဝင်တချို့ကစိတ်ပျက်နေကြပါတယ်။အဆိုးအဝါအနေနဲ့အခုချိန်မှာနိုင်ငံစီးပွားရေးကိုဦးစားပေးဖို့လဲအခြေတင်ပြောဆိုနေကြတာပါ။ဒီယောဂဆိုင်ရာကက်တန့်မှုတွေနဲ့ပတ်သက်ပြီးအပြောင်းလဲတွေလုပ်မှာကိုဝန်ကြီးချုပ်ဂျွန်ဆန်ကတနင်္လာနေ့မှာချပြဖို့စီစဉ်နေတာပါ။ဗြိတိန်ရဲ့အင်္ဂလိပ်ချင်းတခြားဥရောပနိုင်ငံတွေကတော့ဗြိတိန်နဲ့မတူပဲကာယောဂါဆိုင်ရာကန့်သတ်မှုတွေကိုနှင်းနှင်းမြန်မြန်ကြီးရှော့ချပေးနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာမေလ10ရက်နေ့အထိဓာတ်ခွဲနမူနာစုစုပေါင်း582ခုမှာ COVID-19 ကူးစက်မှုရှိတဲ့နောက်ထပ်ဓာတ်ခွဲအတည်ပြုလူနာတဦးတွေ့ရတဲ့အတွက်အခုဆိုဒီယောဂါပိုးအကူးဆက်ခံရသူကစုစုပေါင်း189ယောက်ရှိသွားပါပြီ။အခုနောက်ဆုံးယောဂါပိုးကူးစက်သူဖြစ်တဲ့ဓာတ်ခွဲအတည်ပြုလိုက်သူဟာရန်ကုန်တိုင်းဒေသကြီးအင်းစိန်မြို့နယ်ကအသက်84နှစ်အရွယ်အမျိုးသမီးကြီးဖြစ်ပါတယ်။မြန်မာနိုင်ငံတွင်ယောဂါကူးစက်ခံရသူတွေထဲမှာသေဆုံးသူ6ယောက်၊ယောဂါကျင်းစင်သွားသူ69ယောက်ရှိသွားပြီဖြစ်ပြီးဒီထက်က43ယောက်ကိုတော့ဆေးရုံကဆင်းခွင့်ပေးလိုက်ပြီဖြစ်ပါတယ်။ COVID-19 လူနာတွေကိုကုသရမှာ Remdesivir ဆေးဝါးကိုအသုံးပြုပြီးကုသပေးဖို့အတွက်ဂျပန်အစိုးရကခွင့်ပြုလိုက်ပါပြီ။ဒါဟာပုံမှန်အဆင့်တွေကိုကျော်လွန်ပြီး၄ရက်အတွင်းကျန်းမာရေးအလုပ်သမားနဲ့လူမှုဖူလုံရေးဝန်ကြီးဌာနကအမြန်ဆုံးဖြတ်ပြီးအတည်ပြုခွင့်ပြုလိုက်တာဖြစ်တယ်လို့အစိုးရအဖွဲ့အတွင်းဝန်ချုပ်ကတောက်ကြနေမှာပြောပါတယ်။စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှန်ပေါင်းစိတ်ချမ်းသာကိုကျမ်းမှာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရတတ်ပ
ါ This program has come to you from the Voice of America, Washington.